Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင် POA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဧပြီလ18ရက်အင်္ဂါနေ့ညပိုင်း9နာရီနေ့10နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 53နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်ပြူထွေးပါမြောက်ကိုရီးယားနိုင်ငံကိုသူ့ရဲ့နျူကလ িয়ার အစီအစဉ်တွေဆွတ်လွတ်လာအောင်နိုင်ငံတကာအတိုင်းဝိုင်းကတမန်ကြီးနဲ့စီးပွားရေးဆိုင်ရာဖိအားတွေတွန်းမြစ်ပေးရလိမ့်မယ်လို့အမေရိကန်ဒုသမ္မတမိုက်ပန့်စ်ကပြောဆိုလိုက်ပါတယ်ဗြိတိန်နိုင်ငံမှာတော့လာမယ့်ဒီဇွန်လ10ရက်နေ့မှာရွေးကောက်ပွဲကိုအစောတလင်ကျင်းပဖို့ဦးနီချုပ်ထရီဆာမေကပြောထားပါတယ်နောက်ဒီ2019ခုနှစ်ဒီဇင်ဘာလအတွင်းမြန်မာတနိုင်ငံလုံးမှာပြည်မှုပေါင်း1100ဖြစ်ခဲ့ပြီးတော့သိမ်းဆုံးသူ180ကျော်ရှိတဲ့အကြောင်းပြည်ကြားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ဤသက်စင်နဲ့အတူပြောပြပါမယ်ရှင
်ကောင်းပါပြီရှင်မြန်မာတိုင်းငါလုံးစီမင်းငိမ့်ပြီးတော့ငင်းချမ်းရင်းနဲ့အမှန်တကယ်ဖြစ်ဖို့ဆိုတဲ့ပြောဆိုချက်အပေါ်စိုင်းရင်းသားတွေဖက်ကဘယ်လိုမြင်ပါသလဲ
။တခြားတိုင်းရင်းသားတွေရောကြားတဲ့လူတွေအဲတိုင်းရင်းသားလည်းနဲ့ကိုင်းတွေကယုံကြည်မှုရရှိသူဆိုတော့အင်မတန်မှဟိုဖြစ်ခဲ့တယ်ပေါ့နော်။အဲဒါကြောင့်မလို့ငင်းချမ်းရေး process ကိုကောင်းကောင်းမွန်မွန်နဲ့ကောင်းစေပေါ်မယ်။မေတ္တာစေတနာထားယူနော်။ဒီချင်းရချင်းတ
ောင်းဆန်းစုကြည်နဲ့တွေ့ဆုံခဲ့တဲ့ကချင်တိုင်းနာတူပါရှင်။အပြည့်စုံကတော့မကြခင်ကြားဖို့ရှိပါတယ်။ဒါအပြင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ရဲ့မေလဥရောပလေးနိုင်ငံခီးစဉ်တဲ့မြောက်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုကြားတင်းမာလာနေတဲ့အခြေအနေတွေနဲ့တရုတ်အစိုးရအနေနဲ့နိုင်ငံတကာပုံရိပ်ကောင်းလာစေဖို့နှစ်စဉ်အမေရိကန်ဒေါ်လာတန်ပေါင်းများစွာတုံ့ဆဲနေတဲ့အကြောင်းတွေကြားမှာပါဒုတိယပိုင်းနိုင်ဝဲမှာတော့အမေရိကန်နိုင်ငံရင်းနဲ့တရုတ်လေးလိုင်းဆွေးနွေးခန်းကိုနားဆင်ရဖို့ရှိပါတယ်အခုတော့ဒီကနေ့ညထိတ်တန့်ရောက်တဲ့တွေကိုမတ်ခင်ဖြူတွင်နဲ့မတ်ဤတန်းစင်တို့ကပြောပြပေးကြပါအောင်ရှင
်မြောက်ကိုရီးယားနိုင်ငံကိုသူ့ရဲ့နျူကလ িয়ার လက်နက်နဲ့ပဲ့ထိန်ဒုံးကြီးစီစဉ်တွေဆွလွန်လာအောင်နိုင်ငံကအတိုင်းဝိုင်းကတပ်တမန်ကြီးနဲ့စီးပွားရေးဆိုင်ရာဖိအားပေးမှုတွေတွန်းမြစ်ချမှတ်ရလိမ့်မယ်လို့အမေရိကန်ဒုသမ္မတမိုက်ပန့်စ်ကဒီနေ့ပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားကိုကင်တွယ်နိုင်မဲ့နည်းလမ်းပေါင်းစုံစဉ်းစားထားပြီးဖြစ်တယ်လို့ကိုရီးယားကျူးဆယ်မှာနျူကလ িয়ার လက်နက်ကင်းစင်ရည်မှန်းချက်ကိုအမေရိကန်ပြည်ထောင်စုကနောက်ဆုံးမှာမဟုတ်ဘူးလို့လည်းဂျပန်နိုင်ငံခီးစင်အတွင်းမှာမစ္စတာပန့်စ်ကပြောပါတယ်။2009ခုနှစ်ကပြည့်ပြည့်သွားခဲ့တဲ့မြောက်ကိုရီးယားအရေး6နိုင်ငံဆွေးနွေးပွဲအပအဝင်မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်တွေနဲ့ပတ်သက်လို့အရေးတုံးကကြိုးပမ်းခဲ့တဲ့နိုင်ငံတကာစစ်ဆင်ညှိနှိုင်းမှုတွေကိုထောက်ပြပြီးတော့လဲမြောက်ကိုရီးယားဘက်ကကတိတွေအကြမ်းကြီးဖျက်ပြီးရန်လိုမှုတွေသာတိုးလှုပ်လာခဲ့တယ်လို့လည်းသူသမ္မတကပြောပါတယ်မြောက်ကိုရီးယားနဲ့ပတ်သက်လို့မဟာဗျူဟာရစိတ်ရှည်တီးခတ်လာခဲ့တဲ့အချိန်ကုန်သွားပါပြီလို့ဆိုပြီးတော့မြောက်ကိုရီးယားကိုဖိအားပေးပြီးပုံမှန်အထူးချန်အောင်လုပ်ဖို့အတွက်အမေရိကန်၊ဂျပန်၊ကျောင်းကိုရီးယားနဲ့တရုတ်နိုင်ငံတွေအကြားတွဲဆုံဆွေးနွေးတာကအကောင်းဆုံးဖြစ်လိမ့်မယ်လို့လည်း Mr. Pence ကထပ်မံပြောဆိုပါရယ်။ Mr. Pence ကိုချုပ်ပြုံမြို့တော်မှာလက်ခံတွဲဆုံခဲ့တဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကလည်းမြောက်ကိုရီးယားဆွေးရောက်ကိုကင်တွယ်ဖို့အမေရိကန်ကဖတ်ပေါင်းဆောင်ကနေချစ်ကဲလှုပ်ဆောင်နေတဲ့အပေါ်မှာကြိုဆိုပါရယ်။မြောက်ကိုရီးယားနဲ့ရည်ရည်ကြဲကြဲတွေ့ဆုံဆွေးနွေးနိုင်မှုမျှော်လင့်ပေမဲ့ဒီလိုတွေ့ဆုံဆွေးနွေးနိုင်အောင်ဆွေးနွေးမှုကြီးတက်တက်လုပ်နေကြတော့အတိတ်ပဲရှိမှာမဟုတ်ဘူးလို့လည်း Mr. Abe ကပြောပါရရှင်
။အရှိလေပိုင်းနဲ့အာဖရိကဥက္ကဋ္ဌဒေသလုံးကျွေးမှာမေကန်ပါဝင်မှုအခမ်းအနားနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့အတွက်အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ကအဲ့ဒီဒေသနိုင်ငံတွေကိုတွားရောက်နေရမှာခီးစဉ်ပထမတစ်ထောက်အဖြစ် Saudi Arabia နိုင်ငံကိုရောက်ရှိနေပါတယ်။ Riyadh မြို့တော်မှာသတင်းတောက်တွေနဲ့တွေ့ဆုံချင်းဝန်ကြီး Mattis က Saudi နိုင်ငံရဲ့အိမ်နီးချင်းယီမန်နိုင်ငံတွေမှာဖြစ်ပွားနေတဲ့ပြည်တွင်းစစ်ကိုနိုင်ငံရေးနည်းလမ်းနဲ့ဖြေရှင်းနိုင်ဖို့အတွက်ကုလသမဂ္ဂကကြားဝင်ဆောင်ရွက်တဲ့စီစဉ်ညှိနှိုင်းမှုအဖွဲ့အကူအညီရယူဖို့တိုက်တွန်းပြောသွားပါတယ်။ယီမန်နိုင်ငံတွေပြိပခါကိုအီရန်နဲ့ဆော်ဒီနှစ်နိုင်ငံကြားကလက်ဝေခံစစ်ပွဲတစ်ခုအဖြစ်အများကယူဆလို့ရှိပါတယ်။အီရန်ကြောထောက်နောက်ခံပေးထားတဲ့ဟူတီတပုံတွေကိုတိုက်ခိုက်ရမှာကူညီထောက်ပံ့ပေးနေတဲ့ဆော်ဒီနိုင်ငံနဲ့မဟာဗျူဟာမြောက်ဆက်ဆံရေးပုံမှန်ခိုင်မအောင်တည်ဆောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလိုလားနေတယ်ဆိုတာကိုအမေရိကန်ဆိုရရရှိတွေကအချက်ပြနေပါတယ်။ဟူတီတပုံတွေကအီရန်ကထောက်ပံ့ထားတဲ့ဒုံးကျည်တွေနဲ့ဆော်ဒီအာရေဗျနိုင်ငံကိုတိုက်ခိုက်နေတာလို့အမေရိကန်ကယူဆတဲ့အကြောင်းနဲ့ယီမန်ပြည်သူထောင်ထဲချီတည်ဆုံခဲ့ရပြီးဖြစ်တဲ့ပြိပခါအဆုံးတအောင်အမေရိကန်ကမဟာမိတ်နိုင်ငံတွေနဲ့အတူလက်တွဲကြိုးပမ်းသွားမယ့်အကြောင်းကိုဝန်ကြီးမက်ဒစ်ကကတိပြုပြောကြားခဲ့ပါတယ်။ဆော်ဒီဘီယန်ဆယ်မန်နဲ့တခြားအစိုးရရာရှိတွေနဲ့တွေ့ဆုံပြီးဝန်ကြီးမက်ဒစ်ဟာဒီသတင်းပတ်ထဲမှာအီဂျစ်၊အစ္စရေးနဲ့ကာတာနိုင်ငံတွေကနိုင်ငံရေးနဲ့စီးရေးထိတ်တန့်ခေါင်းဆောင်တွေနဲ့တွားရောက်တွေ့ဆုံမှာဖြစ်ပါတယ်။
ဗြိတိန်နိုင်ငံမှာလာမယ့်နှစ်တွေအတွင်းတိုင်းပြည်အခြေအနေတည်ငြိမ်ငြိမ်နဲ့ရေရရရှိဖို့ဆိုရတဲ့ခုလေတော်နီလန်ကရွေးကောက်ပွဲအစောတလင်ကျင်းပတာဖြစ်တယ်လို့ဆိုပြီးတော့လာမယ့်ဇွန်လ10ရက်နေ့မှာရွေးကောက်ပွဲကိုအချိန်ဆကျင်းပဖို့ဝန်ကြီးချုပ်ထရီဆာမေကဒီကနေ့ပြောလိုက်ပါတယ်။ရွေးကောက်ပွဲဆောပြီးတော့ကျင်းပခြင်းအဖြစ်ဥရောပသမဂ္ဂ EU ကနေဗြိတိန်နိုင်ငံခွဲထွက်မယ်လုပ်ငန်းစဉ်တွေဆက်ဆက်ညှိနှိုင်းရမှာပို့ပြီးတော့ခိုင်မာအားကောင်းလာဖို့ဝန်ကြီးမေကမျှော်လင့်နေတာပါ။ ဥရောပသမဂ္ဂနဲ့ပတ်သက်တဲ့လစ်ဘောသဘောတူညီချက်အပိုင်90ကိုထောက်ပြပြီးEU ရဲကနေဗြိတိန်ခွဲထွက်ခဲ့ခြင်းကစလို့နှစ်နှစ်ကြာခွဲထွက်ရေးလုပ်ငန်းရှင်တွေအတွင်းမှာအလို့သမားပါတီနဲ့စကော့လန်ဆိုင်ရာဝန်ကြီးနီကိုလတ်စတရန်ဂျန်ဦးဆောင်ပြီးတော့ဗြိတိန်ခွဲထွက်ရေးစတင်တဲ့တိုက်ခိုက်မှုရဲ့ဆန္ဒပြမှုတွေကြုံခဲ့ရတာပါ။လာမယ့်
2019ခုနှစ်ကမှဇပါမယ်ရွေးကောက်ပွဲကိုအချိန်အများကြီးစောပြီးတော့ဒီနှစ်ထဲဇပါဖို့ကြိုးစားတာဟာဝန်ကြီးမေအနေနဲ့ကွန်ဇာဗေးတစ်တွေရဲ့အာဏာကိုပိုမိုခိုင်မအောင်လုပ်ဖို့ရည်ရွယ်လှုံ့ဆော်တာဖြစ်တယ်လို့သုံးသပ်သူတွေကတော့ထောက်ပြပြောဆိုကြပါတယ်ရှင်။
American Donald Trump က Turkey Zamora Reset Day အာဏာဝန်ကိုလူလူဆန္ဒခံယူဝဲအောင်မြင်မှုအတွက်ချီးကျူးဂုဏ်ပြုလိုက်ပါတယ်။ Turkey ရဲ့လွှတ်တော်အုပ်ချုပ်မှုစနစ်ကနေပြီးတော့သမရကိုအုပ်ချုပ်မှုအာဏာအပြည့်အဝရရှိအောင်ဖန်တီးပေးတဲ့ဆန္ဒခံယူပွဲကိုပုဂ္ဂါတိကကပ်ပြီးတော့အနိုင်ရရှိခဲ့တာဖြစ်ပါတယ်။ သမရက နှစ်ဦး
တယ်လီဖုန်းနဲ့စကားပြောဆိုခဲ့ကြတာဖြစ်တယ်လို့အင်ပီရိုရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဆီးရီးယားမှာမကြာခင်ကဒါဒူလက်နက်နဲ့တိုက်ခိုက်မှုကိုသမရဘရှာအယ်အာဆတ်တာဝန်ခံရင်းနဲ့
IS အကြမ်းဖက်အဖွဲ့တိုက်ဖြတ်ရေးအကြမ်းဖက်ဝါဒအဆုံးသတ်ရေးစာရာတွေမှာပူးပေါင်းဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းတွေကိုပါထည့်သွင်းပြောဆိုခဲ့ကြတယ်လို့အင်ပီရိုကပြောပါတယ်။ OSCE လို့ခေါ်တဲ့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကဆေးလွတ်တဲ့နိုင်ငံတကာရွေးကောက်ပွဲအကဲခတ်အဖွဲ့ကတော့တရုတ်ငွေနေတော့ကကျင်းပတဲ့လူမှုဆန္ဒခံယူပွဲအခင်းကျင်းဟာတရားမျှတမှုမရှိကြောင်းသမရအာဏာပိုခိုင်မြေရေးထောက်ခံတဲ့စီယုံလှုံ့ဆော်ပွဲတွေဟာအခက်အခဲလုံးဝမမြင်ဆိုင်ခဲ့ရတယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်မရှိတာအပါအဝင်ချင်းချောက်အကြက်ကင်တာ Megon Toledo, a Daikan, CHP, Badigale, the same name Tare, Media, the Dangwe, Tishigarajau, Sanaka, Yubema, Samar Taukane, Baka, Dasi Yawara, so be so swinging up Shibari.
View American than Yabe Yamavada season, Yavan Kunaigani, Senai season Muro, Slidomita Nestle, Kilohas, Tinet Donya Konga, Slidomita Nestana, Kilohas, Tite Kuchonga, Slidomita Tonsa Ne, Kilohas Koto Netonya, Slidomita Nazat De, Kilohas Nashishinga, Sanita Nunima, Slidamita Tia Kuse, Kilohas Tinga Konga Runeva, Tolan Pinuakia.
American Tangani, Ingani Yavai, Bimane Negagatan, who stepped up your papi tovame. Natal Sakuna Mahadja Galatri, Mimadanga Loma, Pimu Bound Tonya, Psikerama, Tisotu Niashi Joshibiro, Payayadu Bound Town Joshide, Lupia Jayu Yitanaga, Ebrela Sakuni Niswene Topian Chavare, Diyi Draha, Natal Sacha Kunin and Nashi, Pimu Ya, Nea Tosa Tomu Bumia Biro, Tisotu Yitrahale Sata Ubumiavare. Yango Dima Pimu Niazo Pike Biro, Sakai Dine Marley Janga, Tudian et Tatia Libari. They sold you here to Male, Yango Danga, Lisa Leune, Niazo Pipi, Pogoma, Tosa Kuna U, Madele Maro, Tosa Cha Ushibare. Tayadu here to Maro, Sky Danga, Niazo Pipi, Tia Kusa Leutaya Yabare. Pogo Dima, Tia Shisato, Daya Yagavi, Madele Timaro, Tayadu, Tia Tosa Cha Ushibare. Tabia the Chapuero Lieta Galatri. Puero name, but that day, Pimu out the town, Niva Shigabiro, they sold the Niakuna San Nivane, Tayadu Shia Shis and Niva Shigabare, the Chagala Pimu he eterne, they sold Tayaya Say at Titago, Pina Dini Daji at Titi like Topia Nagaro, Diniha Pramazo J preparation.
The young Nanga Cabella Maji, Nasati Yazu Pula Maji Dre, Nangaka Puba Saya Musaya, Nino Pele Wego, Beijing Roma, Lamme Mila Salian in Sangayan Niduma Jemba Wushibiro, Pumbe Canago, Dio Tamra Shijimpian Gora, Dayam Metango, Dio Nanga. ဒီဖွင့်ပွဲပြီးတာနဲ့အစင်းရင်ကောင်းဆောင်တွေရဲ့အစည်းအဝေးကျင်းပပါဖြစ်ပြီးတော့ဒီဆွေးနွေးပွဲကိုသမရရှိကဥဆောင်မှာဖြစ်ပါတယ်။နိုင်ငံကြီးကအစိုးရကောင်းဆောင် 22ရက်မှာပြောတော့ပါ။ဒီဆွေးနွေးပွဲတက်ရောက်ဖို့သမရရှိဖိတ်ကြားတာခံရတဲ့နိုင်ငံပေါင်း 22 နိုင်ငံထဲမှာမြန်မာနိုင်ငံလဲပါဝင်ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်တက်ရောက်မှာဖြစ်ပါတယ်။တက်ရောက်ကြမယ့်နိုင်ငံကောင်းဆောင်တွေအတွက်ဒီဆွေးနွေးပွဲဟာခဏတော်ကြာများမှာအပြန်အလှန်နှင်းနှောဖလှယ်မှုတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုအရှိန်မြှင့်လှုပ်ဆောင်နိုင
အဲ့ဒီလူတွေထံကနေတနက်တွင်နဲ့ဘုံလုံးတဲ့ပစ္စည်းတွေသိမ်းစီရမိခဲ့တဲ့အကြောင်းပြင်သစ်ပြည်ရေးဝန်ကြီးမတ်တီးယပ်စ်ဖက်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒီလူတွေအနေနဲ့ဘယ်လိုနေရာတွေကိုပြစ်မှတ်ထားတယ်၊ဘာကြောင့်တိုက်ခိုက်မှုကြံစည်တယ်ဆိုတဲ့အသေးစိတ်ကိုတော့ပြည်ရေးဝန်ကြီးကမပြောပါဘူး။ဒါပေမဲ့သူတို့ဟာပြင်သစ်သမ္မတရွေးကောက်ပွဲအကြောင်းနဲ ဒီအစိုးရအမျိုးသားတို့ဟာပြည်သက်နိုင်ငံသားတွေဖြစ်ပြီးတော့သိမကြခင်ဒီလာမယ့်ရက်ပိုင်းတွေအတွင်းမှာကိုပဲပြည်သက်မျိုးပေါ်မှာတိုက်ခိုက်မှုတွေလုပ်ဖို့ကြိုးပမ်းနေကြသူတွေဖြစ်တယ်လို့လည်းသူကပြောပါတယ်။ သူတို့ကတော့ဒီပြည်သက်ပြည်တွင်းလုံခြုံရေးတပ်ဖွဲ့တွေကတောင်ပိုင်းဖက်စတီဗယ်မြို့မှာဖမ်းဆီးခဲ့တာဖြစ်ပြီးတော့လောလောဆယ်ဆုံဆက်စစ်ဆင်မှုတွေလှုပ်ဆောင်နေတဲ့အကြောင်းလဲပြည်ထောင်ရေးဝန်ကြီးကပြောပါတယ်ရှင်။
ရှားနိုင်ငံစိန့်ပီတာစဘတ်မြောက်ရေးထားဘူတာရုံမှာပြီးခဲ့တဲ့သတင်းနှစ်ပတ်တုန်းကအသေးခံဘုံခွဲ့တိုက်ခိုက်ခံရတဲ့ဖြစ်ရတဲ့ဆက်ဆက်ပြီးတော့ကိုးရောက်မြောက်တန်တဲ့ရှိသူကိုရုရှားအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။အဲဒီလူကိုမော်စကိုမြို့တော်စင်ဂျီဘုံအရမှာရုရှားဖက်ဒရယ်လုံခြုံရေးအဖွဲ့တွေကလိုက်လံရှာဖွေဖမ်းဆီးနေတဲ့ဗီဒီယိုဖိုင်ကိုရုရှားသတင်းမီဒီယာတွေကလ ီမှာ mobile phone နှလုံးနဲ့အတူကြီးစံအသင့်ထည့်ထားတဲ့တနက်တလက်ကိုလည်းရှာတွေ့ခဲ့ပါတယ်။ဒေသဆိုင်ရာသတင်းတချို့မှာတော့ Asimov ကိုAsimov ဟာမြောက်ယထာဘူရာယုံကိုဘုံခွဲတိုက်ခိုက်ခဲ့တဲ့ Akbarzon Jalilov ကိုလေ့ကျင့်သိကြားပေးသူဖြစ်တယ်ဆိုပြီးတော့ဖော်ပြကြပါတယ်။သူကဘယ်နိုင်ငံသားဖြစ်တယ်ဆိုတာကိုမပြောပေမဲ့ Jalilov လိုပဲသူဟာ Kazakhstan နိုင်ငံကနေရွှေပြောင်းနေထိုင်လာသူတူဦးဖြစ်တယ်လို့ဆိုကြပါတယ်။အခု Asimov ကိုရှာတွေ့ခဲ့တဲ့စင်ချေဘုံအရက်မှာပဲတခြားတမယရှိသူနှစ်ဦးကိုလည်းအစောပိုင်းတော့ကဖမ်းဆီးမိခဲ့ပါတယ်။ဘုံခွဲတိုက်ခိုက်ခဲ့သူ Jalilov ဟာတိုက်ခိုက်မှုမလုပ်ခင်မှာ Moscow မြို့မှာရှိနေတဲ့သူတယောက်ကိုဖုန်းနဲ့ဆက်သွယ်စကားပြောခဲ့တာလည်းဖြစ်ပါတယ်။
အမေရိကန်သမ္မတအင်ဗျူရိုမှနှစ်စဉ်ကျင်းပတဲ့ Easter ကျက်ဥကောက်ပွဲတော်ကိုမနေ့ကတနင်္လာနေ့ကကျင်းပတာမှာသမ္မတဒိုနယ်ထရမ့်နဲ့သမ္မတကတော့မလန်နီယာထရမ့်တို့ဟာဒီကလေးငယ်တွေနဲ့သူတို့ရဲ့မိဘတွေထောင်တဲ့ခြေကိုလက်ခံကျူဆူခဲ့ပါတယ်။သမ္မတကတော့နဲ့၁၇နှစ်အရွယ်သူတို့ရဲ့သားဘယ်ရွန်နဲ့အတူ Easter ယုံလိုဝတ်ထားတဲ့သူတို့ကအင်ဗျူရိုလာတာဆောင်ကနေပွဲတော်လာကြတဲ့သူတွေကိုနှုတ်ဆက်ခဲ့ကြပြီးတဲ့နောက်မှာတော့ကလေးငယ်တွေကျက်ဥကောက်ပြိုင်ကစားကြတဲ့ပွဲတွေတစ်ခုပြီးတစ်ခုကိုသမ္မတကဝစီမှုတ်ပြီးတော့စပေးပါတယ်။1898ခုနှစ်ကစပြီးကျင်းပလာခဲ့တဲ့ Easter Sunday ပွဲတော်အပြီးနောက်တစ်နှစ်တနင်္လာနေ့မှာဒီအိမ်ပြီးတော့ Instant ကျက်ဥပြိုင်ပွဲတွေကိုကလေးငယ်တွေအတွက်ကျင်းပလေ့ရှိတာပါရှင
်အင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့တင်တွေကိုမှခင်ဖြူတွေနဲ့မအီတန်စင်တို့ကကြီးညာပေးခဲ့တာပါ VOA ကလည်းအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆက်မျက်နှာ burmese.voanews.com နဲ့ Facebook ဆက်မျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့အနားဆင်နိုင်ပါတယ်အခုတော့တင်ဆောင်မာတွေကိုဆက်လိုက်တင်ဆက်ပေးသွားပါမယ်2019ခုနှစ်ကိုညှင်းချရဲ့နှစ်အဖြစ်မျှော်မှန်းထားတဲ့အတိုင်းဆောင်ကြီးနိုင်အောင်ကြိုးပမ်းကြဖို့နိုင်ငံတော်သမ္မတကပြောဆိုလိုက်ချိန်မှာပဲတမရော်ကာကွယ်ရေးဦးစီးချုပ်ကလည်းတိုင်းပြည်ညှင်းချမှတိုင်းပြည်တိုးတက်နိုင်မှာဖြစ်လို့ညှင်းချရဲ့ရအောင်နိုင်ငံသူနိုင်ငံသားတွေဝိုင်းဝန်းကြိုးပမ်းကြဖို့တိုက်တွန်းလိုက်ပါတယ်ဒီလိုတိုင်းပြည်လုံးစီမီငိမ့်ပြီးတော့ညှင်းချရဲ့နှစ်အမှန်တကယ်ဖြစ်ဖို့ဆိုရင်အစိုးရတမရော်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားစစ်မှန်တဲ့အယုံကြည်မှုတည်ဆောက်နိုင်ဖို့နဲ့အားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုတွေဖြစ်လာဖို့ကအဓိကအရေးကြီးဆုံးဖြစ်တယ်လို့တိုင်းရင်းသားတွေကသုံးသပ်ပါတယ်အသေးစိတ်ကိုမဆုမုံကဆက်ပြောပြပါမယ်ရှင်
NLD ဦးဆောင်တဲ့အရသာအစိုးရလက်ထက်မှာဒီမိုကရေစီအသွင်ကူးပြောင်းနိုင်ရေးနဲ့ပြည်ပြည်ပြောင်းလဲရေးတွေလှုပ်ဆောင်နေချိန်မှာတိုင်းပြည်ရဲ့ညီညာရေးကိုအဓိကဦးစားပေးဖော်ဆောင်မယ်လို့နိုင်ငံတော်သမ္မတဦးထင်ကျော်ရောနိုင်ငံတော်တိုင်းပြည်ငါပုဂ္ဂိုလ်ထောင်ဆန်းစုကြည်ကပါအလေးနက်ထားပြောဆိုထားတာပါနှစ်တက်ကူဆူတောင်းမှာတော့နိုင်ငံတော်သမ္မတကနိုင်ငံတော်အစိုးရအနေနဲ့အမျိုးသားညီညာစေရေးပြည်တွင်းညီညာရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်ရေးကိုရှေ့ရှုတဲ့ဖွဲ့စည်းပုံအခြေခံဥပဒေတည်တည်ပေါ်ပေါက်ရေးတွေကိုအကောင်အထည်ဖော်ဆောင်ရွက်နေပြီးနိုင်ငံသူနိုင်ငံသားအတွက်ရလက်ကောင်းနေဖော်ဆောင်နိုင်မဲ့2019ခုနှစ်ကိုငြိမ်းချမ်းရေးနှစ်အဖြစ်မျှော်မှန်းထားတယ်လို့မိကွန်းပြောထားပါတယ်။တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကလည်းငြိမ်းချမ်းရေးဟာအရေးကြီးကြောင်းနဲ့တိုင်းပြည်ငြိမ်းချမ်းမှတိုင်းပြည်တိုးတက်နိုင်မှာဖြစ်လို့ငြိမ်းချမ်းရေးရအောင်ကြိုးစားသွားကြဖို့နိုင်ငံကိုနှစ်သစ်မှာတိုက်တွန်းထားပါတယ
်။ဒီနိုင်ငံသားအားလုံးပါတယ်။နော်လာမယ့်2019နှစ်မှာလည်းကျော်ရနိုင်မှာစီးလို့စစ်မှုကောင်တောင်းပါတယ်။ဒါတို့ကလည်းငြိမ်းချမ်းရေးပေါ့ငြိမ်းချမ်းရေးအရေးကြီးပါတယ်။တိုင်းပြည်ညမှာလက်ပြီးတိုးတက်မှာဖြစ်ပါတယ်။ဒါကြောင့်အဲဒီခုနပြောတဲ့ခွန်အားတွေနဲ့အတူညီညာရေးတွေကြောင့်ထူထောင်သွားကြဖို့လည်းစုမုံအောင်တောင်းပါတယ်။
အခုလိုနိုင်ငံခေါင်းဆောင်တွေဘက်ကငြိမ်းချမ်းရေးပေါ်ဆောင်မှုတိုက်တွန်းနေတာနဲ့ပတ်သက်လို့တိုင်းရင်းသားတွေဘက်ကအမှန်တကယ်စစ်မှန်တဲ့ယုံကြည်မှုတည်ဆောက်နိုင်ရေးကအဓိကအကြဆုံးဖြစ်တယ်လို့သုံးသပ်ကြပါတယ်။အခုလိုနိုင်ငံခေါင်းဆောင်တွေဘက်ကငြိမ်းချမ်းရေးပေါ်ဆောင်မှုစကားကိုဦးစားပေးပြောဆိုတဲ့အပေါ်ကြိုဆိုပြီးတော့တိုင်းရင်းသားတွေဘက်ကလည်းစစ်မှန်တဲ့ငြိမ်းချမ်းရေးပေါ်ဆောင်ပြီးဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းလာနိုင်မှုမျှော်လင့်ပါတယ်လို့ကချင်မျိုးသားများအတိုင်းမင်းကအဖွဲ့ရဲ့အတွင်းရေးမှူးဦးလဘန်ခန့်အောင်ကပြောပါတယ
်။ကော်ရီဦးစီးချုပ်ကလည်းအဲ့လိုမင်းကပြောထားတယ်နိုင်ငံတော်တာဝန်ထမ်းလည်းပြောထားတယ်ဆိုတော့အကုန်လုံးစိတ်တူကိုယ်စားလုပ်ဆောင်မယ်လို့ဆောင်သွားမယ်ဆိုလို့ရှိရင်ကောင်းတယ်ပြောသွားမယ်ဆိုလို့ရှိရင်တော့တိုင်းဒါလည်းနဲ့ကိုင်းအခွင့်အရေးဒီဒီလိုမျိုးတွေအားလုံးစုစုလုံးလုံးနဲ့စစ်မှန်တဲ့ project ဒီကောင်စုစုဆောင်မယ်ငင်းချမ်းရေး process ကိုလည်းကောင်းကောင်းမွန်မွန်နဲ့လုပ်ဆောင်သွားမယ်ဆိုလို့ဆိုလို့ရှိရင်တော့ဒါအတူတူပြောတဲ့ဒီ main ကိုနော်အဲ့အတိုင်းစစ်လာနိုင်မယ်လို့ကျွန်တော်ပြောရတယ်အဲ့ဒါသုံးသပ်ပါရှင
့်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNND ရဲ့အထွေထွေအတွေ့အမှုဦးဆိုင်ညွန့်လင်ကမြမငင်းချမ်းရေးအလားလာနဲ့ပတ်သက်လို့သူ့အမြင်အခုလိုပြောပါတယ
်ဒီနှစ်မှာအစိုးရဘက်ရောတပ်မတော်ဘက်ရောဟိုအောင်တော့ငင်းငင်းနဲ့ပတ်သက်လို့တော်တော်လေးကြိုးစားတာရှိပါတယ်။ဒါကြောင့်လည်းပဲ2019ကငင်းငင်းရဲ့ချင်းနဲ့ဒီပြောတာဖြစ်မှာပါ။ဒါပါပဲဖြစ်ငင်းငင်းကြိုးစားနေလို့ဆိုတော့ဒါကျွန်တော်ကြိုးစားရမှာဖြစ်ပါတယ်။ဒီပန်းဆန်းမှာလည်းပဲတို့အဖြစ်နိုင်ဆုံးညီနိုင်ဖို့ပေါ့နော်။လုံမယ်လို့ကျွန်တော်ညွှန်လင့်ပါမယ်။ဟိုနှစ်ဖက်စလုံးကပေါ့နော်ဖြစ်နိုင်ဆုံးရှိတဲ့ကိစ္စတွေကိုလုပ်မယ်။ဟိုဖတ်နိုင်လောက်အကုန်ကျော်ပြီးရမယ်ဆိုတော့ဒီနေ့ဒီနေ့သမားကြီးဦးထင်ကျော်ရဲ့ညောင်မလေးတို့ဒီနေ့ထပ်မှာလည်းပဲဒီလေကောင်းပြည်လေဝမ်းနေပါလေ
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကချင်ကိုရောက်လာတော့ကကိုတိုင်တွေ့ဆုံပြီးတော့ငင်းညာရင်နဲ့ပတ်သက်လို့ကချင်တွေရဲ့သဘောထားကိုတင်ပြနိုင်ခဲ့တဲ့ဦးလဘန်ခေါင်ကလည်းအရေးကြီးဆုံးကတော့တက်မရောအစိုးရနဲ့တိုင်းရင်းသားကိုယ်စားလှယ်တွေကြားယုံကြည်မှုတည်ဆောက်ပြီးတော့နိုင်ငံရေးဆွေးနွေးမှုတွေစတင်နိုင်မှုကအရေးကြီးဆုံးဖြစ်တယ်ဆိုတာကိုထောက်ပြပါရစေ
။တခြားတိုင်းရင်းသားတွေရောကြားတဲ့လူတွေတိုင်းရင်းသားလက်နက်ကိုင်တွေကယုံကြည်မှုရရှိမှုဆိုတော့အင်မတန်မှဟိုဖြစ်ခဲ့တယ်ပေါ့နော်။အဲ့ဒါကြောင့်မလို့ငင်းချမ်းရေး process ကိုကောင်းကောင်းမွန်မွန်နဲ့ကောင်းကျေပေါ်မယ်မေတ္တာစေတနာထားရနော်။ဒီချင်းရဖြစ်တဲ့ပုံစံမဟုတ်ပဲနဲ့သဘောထားကြည့်ကြည့်ထားပြီးမှကျွန်တော်တို့ဆွေးနွေးတိုင်ပြည်နိုင်ငံရေးနီလာရဆွေးနွေးတိုင်ပြည်ပြည်မှာလှုပ်ဆောင်သွားမယ်ဆိုလို့ရှိရင်တော့ဒါပြစ်ခတ်တဲ့ခဲမှုတွေလည်းရဆိုင်လာမယ်ရုံးနေလာမယ်ကျွန်တော်တို့ကအဲ့လိုအတုံးတက်တယ်မဟုတ်လို့ရှိရင်တော့ဟိုမှာငင်းချင်းရညီလာခံတဲရောက်တဲ့လူလည်းတဲရောက်ဖြစ်ချင်ရဖြစ်ပုံပြစ်ခတ်တဲ့ခိုက်ဆိုတော့ဒီငင်းချင်းရ process အောင်မြင်လာဖို့ဆိုတာကတော့ဘယ်လိုပြောမလဲရန်အလောင်းဝေးလေးတွေလို့ကျွန်တော်တို့ကအဲ့လိုမြင်တယ်လေ
စစ်မှန်တဲ့ယုံကြည်မှုတည်ဆောက်နိုင်မှုကခေါင်းဆောင်တွေကြားမကြာခဏတွဲဆုံမှုတွေနဲ့အတူအမြင့်တုံးတက်ချက်ဖလှယ်တာတွေကိုလှုပ်တင်တယ်လို့လည်းဦးဆိုင်ညွန့်လင်ကအကြံပြုပါရယ်မကြခင်မှာတော့21ရာစုပင်လုံညီလာခံပြန်လည်စတင်နိုင်မှုရှိပြီး NCA အပြည့်ရစာချုပ်လက်မှတ်ထိုးထားတဲ့အဖွဲ့တွေရော NCA အပြည့်ရစာချုပ်မထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမြမငင်းငယ်ရေးလုပ်ငန်းစဉ်မှာပူးပေါင်းပါဝင်နိုင်မှုအရေးဆွေးနွေးအဖြေရှာနေကြဆဲလည်းဖြစ်ပါရယ်ရှင
်မဆုမမရှင်အခုတော့နေရပြန်ပို့ခံဖို့ရှိနေတဲ့ထိုင်းကမြန်မာအလို့သမားအချို့အကြောင်းတင်ပြပါမယ်။နှစ်နိုင်ငံတဘောသူစာချုပ် MOU နဲ့ထိုင်းနိုင်ငံကတည်တည်ယူအလို့ယုံမှာလာရောက်အလို့လုတ်ကိုင်းတဲ့မြန်မာအလို့သမား၁၀ဦးကိုမြန်မာနစ်ဆန်တရက်နေ့မှာအလို့မစင်လို့ဆိုတဲ့အကြောင်းပြချက်နဲ့ထိုင်းအလို့ရှင်တွေကမြန်မာနိုင်ငံကိုပြန်ပို့ဖို့စီစဉ်ခဲ့ပါရယ်။မြန်မာအလို့သမားတွေကိုအကူအညီပေးနေတဲ့ AAC မဟာမိတ်အဖွဲ့ကနေရပြန်ပို့ခံရတော့မဲ့မြန်မာအလို့သမားတွေဖက်ကအကူအညီပေးနေတယ်လို့ဆိုပါရယ်။အကြောင်းစုံကိုတော့ထိုင်းအခြေစိုက် VOA သတင်းထောက်မှ AA မှာကသတင်းပေးပို့ထားပါရယ်ရှင်။
တတိယဇုံနေလုတ်တဲ့စက်ယုံမှာအလုံးလုံးကြတဲ့မြန်မာလူသမား၁၀ဦးဟာမြန်မာ21ရက်နေ့မှာအလုံးမလုံးပဲနားခဲ့ကြတာပါထိုင်းနိုင်ငံမှာတော့21ရက်နေ့ဟာဧပြီလ16ရက်နေ့သာဖြစ်ပြီးမြန်မာနိုင်ငံထက်တရက်စောပြီးတကြံကိုပြီးဆုံးခဲ့တာပါဒီအချိန်လေးကိုမသိရှိတဲ့အလုံးသမားတွေကတော့မြန်မာ21ရက်နေ့မှာအလုံးမလုံးခဲ့တာကြောင့်သူတို့ကိုအလုံးကနေထုတ်ပယ်ပြီးဓာတ်ဆီဆိုင်တစ်ခုမှာတွားရောက်ပို့ဆောင်ထားတယ်ဆိုပြီးအလုံးသမားတွေကိုအကူအညီပေးနေတဲ့ AAC မဟာမိတ်အဖွဲ့ကကိုရဲမင်းကအခုလိုပြောပါတယ်
တို့ကအေးပေါ့နစ်ဆန်တရက်နေ့မှာဖွင့်တာပေါ့အဲ့ဒါကိုတို့ကနစ်ဆန်တရက်နေ့မြန်မာနစ်ဆန်တရက်နေ့ဆိုတော့တို့ကလည်းမြန်မာပြည်လိုပုံစံမျိုးထင်ပြီးတော့ပေါ့တို့မစင်းမဲနေလိုက်တာနစ်ဆန်တရက်နေ့လေးဆိုတော့အဲ့ဒါကိုလှုပ်ရှင်ကတခါတည်းလှုပ်ရှုပ်ပြီးတော့မြန်မာပြည်ပြန်ပို့မယ်လှုပ်တာပြန်ပို့ဖို့ဓာတ်ဆိုင်မှာသွားပို့ထားတာအဲကားလာကြိုမယ်ဘာညာဆိုဓာတ်ဆိုင်မှာပို့တော့တို့လည်းဟိုမပြောတတ်မဆိုတတ်နဲ့ဆိုတော့ကြောက်လာပြီးတော့ကျွန်တော်တို့ဒီကူညီတောင်းတယ်ကူညီတောင်းတော့အဲကျွန်တော်တို့ကနေပြီးတော့အဲတို့ကိုလိုအပ်တာလှမ်းပြီးတော့စီစဉ်ပေးရတာပေါ့မှာအဲတို့မပြန်ရင်မူးပေါ့နော်တို့ရောက်တာလည်းမကြသေးဘူးပေါ့ပတ်စံတွေလည်းအများကြီးကုန်ခဲ့တယ်အခုဗမာပြည်ပြန်ရောက်ပြီဆိုရင်တို့စာအုပ်တွေကိုလည်းကာဆယ်လုပ်ပြမယ်လို့ပြောနေပေါ့နော
်မြန်မာလူသမားတွေဟာထိုင်းနိုင်ငံကိုရောက်တာနှစ်လကျော်ပဲရှိသေးတဲ့အတွက်နေရရင်းကိုမပြန်လို့ကြပါဘူးဧပြီလ18ရက်နေ့မှာအလုတ်မစင်းတဲ့အလုတ်သမားတွေကိုအလုတ်ရှင်က15ရက်ထိပေးနာပြီးအလုတ်ပေးမလုပ်ဘူးဆိုတာကြောင့်နေ့စဉ်အလုတ်ရှိမှဝင်ငွေရှိနိုင်မဲ့အလုတ်သမားတွေအတွက်အခက်အခဲတွေဖြစ်သွားရပါတယ်သူတို့ဟာငွေကုန်ကြေးကြတွေများပြီးလာခဲ့ကြရတဲ့အတွက်နေရရင်းကိုမပြောင်းမြင်တဲ့အကြောင်းအလို့သမားတို့ကလည်းပြောပြပါဗျ
။မဟုတ်တပီးတော့နေစံတရနေ့မှနာတော့သူတို့ကပြောတယ်ဟိုနဲ့ဟုတ်တယ်သူတို့ပိတ်တက်လေးရက်ပဲတဲ့ ตมิโรเงินเนี่ยสงายไปเหมือนเด้แต่ก็รู้เล่มขนาดนี้มันนั่งเปลี่ยนบุ๋มไม่รู้เปลี่ยวเลยตมิโรเปลี่ยวเลยสงายจีรอมยาเลยงายเล่าไปไปไปรู้เปลี่ยวแล้วตุรุเล่มขังตมิโรตมิโรเสียยาวลงที่ใจมาหลานท่าเลยประมาณปีนี้เลยนั่นล่ะเปลี่ยวไปตัวเปลี่ยนยังไม่จริงแต่ไม่ใช่เลยที่จะมาไอ้ผมไม่พูดอะไร
อ่ะมูยูเนี่ยล่ะเหรอเป็นสบู่กูไปดูแล้วก็ได้ดูแล้วเด็ดเด็ดมาติ้งเดียร์เด็ดที่บ้านมาต้องเพียดเลยใช่ไหนเงี้ยงูนั่นไงงั้นจะบอกดูสาจูเอ็มมูยูเนี่ยล่ะเลยลูกจะมาเรียหาติ้งเงี้ยเราสิบีไม่จ้าก็น่าสุดเลยคุณลูกเป็นตานาลีเด็ดเด็ดขาไรมากรมนี้เนี่ยลูกเสียเนี่ยนี่นายเป็นรามยูรีอันเนบีลูกจะมาเรียกูคุณลูกมีเนี่ยเต็งเจ็ดเจ็บปวดอะไรกูลูกจะเรียสิบาร์เลยใช่ไหนงั้นดูงูลายเอาลูกกันยาเลยยามาช่ မြန်မာရှစ်ပြောင်းလို့သမားတွေရဲ့အရေးကိုမြန်မာအစိုးရအနေနဲ့တည်တည်ချာချာဖြည့်ရှင်းပေးနိုင်ဖို့အတွက်လှူလာတဲ့အကြောင်းလို့သမားရေးဆောင်ရွက်နေသူတွေကပြောဆိုနေကြပါတယ်ရှင်။
မြောက်ကိုရီးယားကတနင်္ဂနွေနေ့မှာနောက်ထပ်မစ်ဆိုင်တုံးစမ်းသပ်ပြုလုပ်ခဲ့ပြီးတဲ့နောက်မနေ့အစောပိုင်းမှာတော့အမေရိကန်သုတေသမ္မတမိုက်ပင်စ်ကမဟာဗျူဟာကျကျဆိတ်ရှည်တီးခံခဲ့တဲ့ကာလကုန်းဆုံးသွားပြီးဖြစ်ကြောင်းတောင်ကိုရီးယားနိုင်ငံမှာသတင်းထောက်တွေကိုပြောကြားခဲ့တာပါ။ဒီအကြောင်းဗီအိုအေသတင်းထောက်ဆလာတီစာဟုတ်ရဲ့သတင်းဆောင်မကိုကိုအောင်လင်းဦးကပြောပြပေးပါပါ။နျူကလ িয
taken in Syria and Afghanistan.
Syria and Afghanistan မှာကျွန်တော်သမ္မတကြီးရဲ့ခိုင်မာပြတ်သားတဲ့ဆောင်ရွက်ချက်တွေကိုကမ္ဘာကြီးကမျက်မြင်တွေ့ခဲ့ပြီးပါပြီ။သမ္မတကြီးရဲ့ပြတ်သားမှုကိုမြောက်ကိုရီးယားအနေနဲ့မဆန်းသင့်ပါဘူး။
မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်တွေကိုဟန်တားရမှာမြောက်ကိုရီးယားရဲ့အင်းနီချင်းလည်းဖြစ်မဟာမိတ်လည်းဖြစ်တဲ့တရုတ်နိုင်ငံကဩဇာအရှိန်အဝါတုံးမှုအမေရိကန်ကတိုက်တွန်းထားတယ်လို့ပြောကွက်ခဲ့မယ်ဆိုရင်လိုအပ်တဲ့နည်းလမ်းတွေကိုတုံးသွားမယ်လို့လည်းသမ္မတထရန့်ကသတိပေးထားပါကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားဒုတိယသံမကြီးကင်မင်ယွန်ကတော့အမေရိကန်ဘက်ကစီရီးယားရေးယူလာခဲ့မယ်ဆိုရင်လက်တုံပြန်သွားမယ်လို့ပြောဆိုခဲ့ပါတယ
် If the United States dared opt for the military actions the crying out for preemptive
အမေရိကန်ပြည်အောင်စုကလက်ဦးမှုရယူတိုက်ခိုက်ဖို့ပဲဖြစ်ဖြစ်ဌာနချုပ်ကိုရှင်းလင်းဖယ်ရှားဖို့စ조사တာပဲဖြစ်ဖြစ်စီရေးအရာအရေးယူဖို့လှုပ်လာခဲ့မယ်ဆိုရင်အမေရိကန်တွေအကြိုက်ဘလို့စစ်ပွဲမျိုးကိုမဆိုတုံ့ပြန်သွားဖို့အသင့်ရှိနေပါတယ
်နောက်ထပ်နျူကလ িয়ার ဆန်တက်ဖို့အသင့်ရှိနေကြောင်းလဲမြောက်ကိုရီးယားတန်တမန်ကပြောဆိုခဲ့တာပါမြောက်ကိုရီးယားနဲ့ပတ်သက်တဲ့အစီအစဉ်ကိုသမ္မတထရန့်ဘက်ကထုတ်ဖော်ပြောဆိုတာမျိုးတော့မရှိသေးပေမဲ့အင်ဂျီရောပြောင်းရပုဂ္ဂိုလ်ရှောင်းစပိုင်ဆာကတော့သမ္မတအနေနဲ့သဘောထားပြည့်ပြည့်စုံစုံရှိနေတဲ့အကြောင်းပြောဆိုခဲ့ပါတယ်
The president's made line, you know, that drawing red lines hasn't really worked in the past.
အရင်ကလိုသတိပေးမြင်နေတဲ့ပုံစံဟာအလုံးမဖြစ်ဘူးဆိုတာကိုသမ္မတကရှင်းရှင်းလင်းလင်းပြောထားပြီးသားပါ။သတိကြီးကြီးထားကင်တွယ်နေပါတယ်။စည်ရေးရပဲဖြစ်ဖြစ်ပုံစံတစ်မျိုးနဲ့ပဲဖြစ်ဖြစ်တုံ့ပြန်သွားမယ့်ကိစ္စကိုလူသိရှင်ကြားလောက်တာမျိုးတော့တွေးရမှာမဟုတ်ပါဘူး
။မြောက်ကိုရီးယားပြည်ထောင်စုကိုတရုတ်နိုင်ငံရဲ့အကူအညီနဲ့ငြင်းငြင်းချင်းချင်းဖြစ်ရှင်းနိုင်မှုအရင်ကြိုးစားမယ်လို့လည်းအင်ဂျီရောပြောခွင့်ရတာဆိုပါတယ်
There's an agreement I think by everyone so far that you know a nuclear capable North Korea is not in any
North Korea ကနျူကလ িয়ার ဆွမ်းအင်ပိုင်ဆိုင်တာဟာဘယ်သူ့အတွက်မှအကျိုးမရှိဘူးဆိုတာကိုအခုအချိန်ထိအားလုံးကသဘောတူလက်ခံထားကြတယ်လို့ယူဆပါတယ်အထူးသဖြင့်ဒီကိစ္စမှာတရုတ်နဲ့အတူဆက်ပြီးလက်တွဲဖြည့်ရှင်းသွားမှာပါ
သမ္မတထရန့်ကတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းအနေနဲ့ထင်းထင်းထင်းထင်းပြုမှုဆောင်ရွက်ဖို့မနေ့တုန်းကပဲသတင်းစကားပါခဲ့ပါတယ်ခင်ဗျာ
ကောင်လင်းဦးမရှင်ခုတော့တရုတ်နိုင်ငံဖက်ဆက်ရအောင်ပါတရုတ်အစိုးရအနေနဲ့နိုင်ငံတကာပုံရိပ်ကောင်းလာစေဖို့နှစ်စဉ်အမေရိကန်ဒေါ်လာတန်ပေါင်းများစွာသုံးစွဲနေပါတယ်ဒါပေမဲ့အခုလိုသုံးစွဲတဲ့အတွက်အယုံပေါ်နေစေပါဒီထဲမှာနိုင်ငံခြားတက္ကသိုလ်တွေကနေ Confucius လေ့လာရေးဌာနတွေဖြတ်သိမ်းပြစ်တာကနေကျောင်းသားအုပ်စုတွေရဲ့ဒလိုင်လာမာထောက်ခံရေးလှုပ်ရှားမှုတွေအထိပါပါတယ်ခုအခါကမ္ဘာရုပ်ရှင်လုံငန်းမှာတရုတ်နိုင်ငံရဲ့ဝါဒဖြန့်ချီရေးရင်းနှီးမြှုပ်နှံမှုတွေကိုစောင့်ကြည့်စစ်ဆေးမှုတွေရှိနေပေမဲ့လို့တရုတ်စင်စားနဲ့ထိန်းချုပ်မှုပုံစံလွန်မိုးလာနိုင်မှုအပေါ်စိုးရင်စရာမရှိဘူးလို့သုံးသပ်ကြပါရယ် Brian Kopczynski တင်ပြပို့ထားတာကိုကိုဝင်းမင်းကပြောပြပေးပါပ
ါဟုတ်ကဲ့ပါတရုတ်ဆိုရရဲ့စီးပွားရေးအင်အားကြီးမားလာတာနဲ့ကမ္ဘာဩဇာဖြန့်ချက်လာတာနဲ့အမျှကမ္ဘာပေါ်မှာပုံဖြတ်ခံထားရတယ်လို့အစိုးရကယူဆထားတဲ့သူတို့ပုံရိပ်ပြန်ကောင်းလာအောင်ကြိုးစားနေပါတယ် တရုတ်သမ္မတရှီဂျင်ပင်ကလည်းတရုတ်အကြောင်းကောင်းကောင်းပြနိုင်ဖို့ကြိုးစားရေးအမြဲပြောလို့ရှိပါတယ်တရုတ်နိုင်ငံရဲ့ကြီးမှုဟာအစဉ်လာကြီးမားခဲ့တာကိုတရုတ်ဆွေးရကပြသခြင်းကြောင့်တောင်ကယ်လီဖိုးနီးယားတက္ကသိုလ်ရဲ့အမေရိကန်တရုတ်လေ့လာရေးဌာနဒါရိုက်တာကလီတန်ဒူဘီကဆိုပါတယ
် With China's enhanced economic strength it's been able to invest
တရုတ်နိုင်ငံကစီးပွားရေးအားကောင်းလာတဲ့အမျှခေတ်လီဆက်သွယ်ရေးနည်းပညာဖွံ့ဖြိုးရေးတွေမှာအကြီးအကျယ်ကိုရင်းနှီးမြှုပ်နှံလာပါတယ်အတန်ထွေးလုပ်ငန်းတွေအင်တာနက်တွေ website တွေပြည်သူ့ဆောင်မှုတွေလိုမျိုးမှာအပြင်ကွန်ပျူတာလေ့လာရေးဌာနဖွင့်လာတွေမှာပါကြီးကြီးမားမားရင်းနှီးမြှုပ်နှံလာပြီးတော့အမေရိကန်တွေအနေနဲ့တရုတ်ကိုပို့ပြီးတော့နားလည်လာအောင်လုပ်နေပါတယ်
အခုလိုပုံရိပ်ကောင်းလာအောင်တရုတ်နိုင်ငံတွင်အရင်တရုတ်ဗဟိုရုပ်မြင့်တန်ကြားဌာနကနေနာမည်ပြောင်းလာတဲ့ကမ္ဘာလုံးဆိုင်ရာတရုတ်ရုပ်မြင့်တန်ကြားကွန်ရက် CGTN ကနေလှုပ်ဆောင်ပေးတာအပြင်အမေရိကန်ထိပ်တန်းသတင်းစာတွေမှာလည်းကြေညာထည့်သွင်းတာမျိုးရှိပါတယ်။တခြားနိုင်ငံအနေနဲ့လှုပ်ဝဲလှုပ်ဆောင်တာတွေလည်းရှိပါတယ်။အမေရိကန်တက္ကသိုလ်တွေထဲမှာကွန်ဖျူရှက်လေ့လာရေးဌာနတရားကျောင်းဖွင့်လှစ်လာခဲ့ပါတယ်။ဒီဌာနတွေကို NGO အဖြစ်အမည်ပေးထားပေမဲ့တရုတ်အစိုးရရဲ့ပညာရေးဝန်ကြီးဌာနအောက်မှာထားပါတယ်။ဒါပေမဲ့ပွင့်လင်းနေတာမှုနဲ့ပညာရေးလွတ်လပ်ခွင့်တွေအပေါ်ထိခိုက်စေတာတွေကြောင့်ဒီဌာနတွေကိုမကြာခင်နှစ်တွေပိုင်းအတွင်းကပိတ်ပစ်ခဲ့ရပါတယ်။ Lipis တက္ကသိုလ်ရဲ့ Confucius လေ့လာရေးဌာနဒါရိုက်တာနဲ့တရုတ်လေ့လာရေးပါမောက Philip Clark ကစိုးရင်စရာဖြစ်တဲ့စင်စာဖြတ်တာနဲ့လွတ်လပ်စွာပြောခွင့်မရတာတွေကသူ့ဌာနမှာမူလကတည်းကအဓိကထားတင်တာမဟုတ်ဘူး။ဒါပေမဲ့မကြာခင်ကမှဒီဌာနအသစ်မျိုးဖြစ်လာတဲ့ဆိုရင်တော့မကောင်းဘူးလို့ဆိုပါတယ
် If you are at a place where
လူလာဒီအမီကိုကျင်းတဲ့တရုတ်သူမျိုးအာရှလေးလာရေးဌာနမျိုးအရင်မရှိပဲကွန်ဖျူရှက်လေးလာရေးတခုပဲအသစ်လာထားမယ်ဆိုရင်တော့တရုတ်ညွန်ကြားချက်ပဲရှိပြီးခြားဝေဝံသုံးသပ်မှုတွေမရှိရင်တော့အခက်အခဲပိုဖြစ်နိုင်တာပေါ့ဗျာ
အမေရိကန်တက္ကသိုလ်တွေလည်းဒလိုင်လာမထောက်ခံမှုဟောပြောဝဲတွေရှိနေချိန်မှာကယ်လီဖိုးနီးယားတက္ကသိုလ်ဆန်ဒီယေဂိုနယ်မြေကဇွန်လမှာဒလိုင်လာမကိုဖိတ်ကြားပြီးမေကွန်းပြောစီခဲ့တာကိုအရေးအတွက်များပြားလာနေတဲ့တရုတ်ကျောင်းသားတွေကဆန့်ကျင်ကန့်ကွက်ခဲ့ပေမဲ့အဲ့ဒီကတရုတ်ကောင်စစ်ဝင်ရုံးနဲ့ဆက်သွယ်လှုပ်ဆောင်တာတွေပေါ်သွားခဲ့ကြပါတယ်။အခုလိုအခြေအနေနဲ့တခြားဖြစ်ရတဲ့ကြောင့်တရုတ်ဆိုရအနေနဲ့တရုတ်နိုင်ငံကောင်းချောင်းပြနိုင်ဖို့ကြိုးစားတာနဲ့ဝါဒဖြန့်တာဟာမကွဲဘူးဖြစ်လာနေတာကိုရင်ဆိုင်နေရပါတယ်။သတင်းမီဒီယာဘက်မှလည်း Reuters သတင်းဌာန2015ခုနှစ်စတမ်းအရအမေရိကန်နိုင်ငံထဲမှာတရုတ်ဘာသာအသံလွှင့်ဌာန30ကျော်ဟာတရုတ်ဆိုရရဲ့နိုင်ငံတကာသတင်းဌာနကသတင်းတွေကိုပြန်လွှင့်ပေးနေပါတယ်။ဒီသတင်းဌာနတွေဟာတရုတ်ဆိုရကထိန်းချုပ်တာဒါမှမဟုတ်တွဲလုပ်နေတာဖြစ်ပြီးအမေရိကန်မှာစောင့်ကြည့်ခံရမှုတချို့တော့ရှိနေပါတယ်။ Woodrow Wilson Center ကတရုတ်နဲ့အမေရိကန်လေ့လာရေးကစင်ဂျာဌာနကဒါရိုက်တာ Robert Dale ကကွန်မြူနစ်ပါတီရဲ့ရည်ရွယ်ချက်ကပါတီကိုထိရောက်ပြီးတရားဝင်တယ်လို့မြင်စေချင်တာဖြစ်တယ်။ဒါပေမဲ့တပါတီအာဏာရှင်စနစ်ကိုလက်ခံအောင်တော့ဝါဒဖြန့်ဖို့ခက်လိမ့်မယ်လို့ဆိုပါတယ
် People listen to China people know
ဂျူလီယာတရုတ်ပြောတာကိုနားထောင်ပါတယ
်
တရုတ်ရေးပါတယ်ဆိုတာသိကြပါတယ်ဒါပေမဲ့တပါတီအာဏာရှင်စနစ်ကိုအမေရိကန်တွေသဘောကျလာအောင်ပြောနိုင်မယ်အနေထားတရုတ်ဆိုရဘက်မှရှိမနေဘူးဗျ
ဒါပေမဲ့တရုတ်နိုင်ငံဘက်ကနေငွေကြေးအမြတ်ဆွန်းအတွက်အထူးသဖြင့်ဟောလိဝုဒ်လောကနဲ့ပုံနှိပ်ထုတ်ဝေမှုအပြင်ဂိမ်းကစားစရာလောကတွေမှာလည်းတရုတ်ကိုအလျှော်ပေးဆက်ဆံတာရှိနေပါတယ်ဘာကြောင့်လဲဆိုတော့တရုတ်ဈေးကွက်ထွဲဝင်ခွင့်မရမှာကိုစိုးလို့ပါလို့ဒလီကပြောပါတယ်ဒါရိုက်တာဒူဘီကလည်းအခုလိုသဘောတူပါတယ
် Because the size of the Chinese film market is so large
တရုတ်ရုပ်ရှင်ဈေးကွက်အရွယ်စားကကြီးလွန်လာကြောင်းမို့လူတိုင်းကဝန်းကျင်ကြတယ်လေဒါကြောင့်မို့လူတိုင်းကအခြေအနေပြလို့ရှိရင်သူတို့ရုပ်ရှင်တွေကိုတရုတ်နိုင်ငံထဲမှာပြကျင်ကြတယ်တချို့ရုပ်ရှင်တွေတော့ဝင်ခွင့်မရတာသူတို့သိတယ
်တချို့ကတော့တရုတ်ရဲ့အခုလိုသတင်းမီဒီယာတွေနဲ့ဟောလိဝုဒ်ရုပ်ရှင်လောကမှာပါရင်းနှီးမြှုပ်နှံမှုတွေကိုကန့်သတ်ပိတ်ပင်တင့်တယ်လို့ပြောနေပေမဲ့တချို့သုံးသက်သူတွေကတော့ကူလူဆက်ဆံမှုပုံများလေနားလည်မှုပုံရလေဖြစ်တယ်အခုလိုပွင့်လင်းလွတ်လပ်မှုကအမေရိကန်ရဲ့ညင်သာတဲ့အာဏာစက်ကိုအောင်မြင်စေတာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
ကိုဝင်းမြန်မာရှင် VOA မြန်မာပိုင်းလျှို့မြင်တမ်းကြားအစီအစဉ်တွေကို Democratic မြန်မာအတန်း DVB ရုပ်သံလိုင်းကနေနေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီအစီအစဉ်တွေမှာဖန်ယူကြည့်ရှုနိုင်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြီးပြသတဲ့မနေ့30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံကနေကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအတံလွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းသာတော်တာရှင်များရှင် POA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်ဧပြီလ18ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 32နဲ့51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဒုတိယပိုင်းစီစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ကြရမှာပါခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်ဒေါခင်ဆိုဝင်းကတင်ပြထားပါတယ်ရှင်
မြန်မာပြည်နိုင်ငံကမီဆိုင်းဒုံးနဲ့စမ်းတပ်ပစ်လွှတ်ပြီးနိုင်ရင်နေငယ်ကြမှာပဲအမေရိကန်ဒုသမ္မတမိုက်ပင့်ဟာတောင်ကိုရီးယားနိုင်ငံကိုရောက်ရှိသွားပါတယ်။ဒါကြောင့်အမေရိကန်တပ်ဖွဲ့တွေနဲ့တွေ့ဆုံတဲ့အခါဒီမီဆိုင်းဒုံးနဲ့စမ်းတပ်တာကိုဒုသမ္မတမိုက်ပင့်အနေနဲ့မပြောဘဲသိညူရှုထားလို့မရတော့ပါဘူး
။ This morning's provocation
တောင်ကိုရီးယားပြည်သူတွေရဲ့လွတ်လပ်မှုနဲ့ဒီဘက်ကမ္ဘာချမ်းမှာရှိနေတဲ့အမေရိကန်နိုင်ငံသားတွေကိုကာကွယ်ပေးနေတဲ့ရဲဘော်တို့နေတိုင်းရင်ဆိုင်နေရတဲ့အန္တရာယ်ဖြစ်တဲ့ဆိုတော့ဒီနေ့မနေ့မြောက်ကိုရီးယားရဲ့ရန်စမှုကနောက်ဆုံးသတိပေးလိုက်တာပဲဖြစ်ပါလေ
မြောက်ကိုရီးယားနိုင်ငံရဲ့အဝေးဆုံးရောက်နိုင်တဲ့တာဝေးပစ်ပဲ့တင်းဒုံးလဲနဲ့ဟာအခုဘယ်အဆင့်အထိအခြေအနေရှိနေသလဲဆိုတာကိုအမေရိကန်နဲ့မဟာမိတ်တွေအတွက်တော့တွေးစရာဖြစ်နေပြီလို့အမေရိကန်မျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ် HR McMaster ကပြောပါတယ်
The purpose of that parade is to sort of
demonstrate ICA ပြချီတဲ့ပွဲမှာစစ်လက်နဲ့အင်အားကိုထုတ်ပြလိုက်တဲ့ရည်ရွယ်ချက်ကတော့ချင်းချောက်တဲ့နီလန်တစ်ခုအနေနဲ့ပြသလိုက်တာပဲဖြစ်ပါတယ်။အဲ့ချီတဲ့ပွဲမှာတန်းစီပြသလိုက်တဲ့ဒုံးလက်နဲ့တွေကအတူလားစစ်လားတော့မသေးကွဲဘူးပေါ့ဗျာ
။အတူပဲဖြစ်ဖြစ်အစ်စ်ပဲဖြစ်ဖြစ်သမရထရမ့်အစိုးရကတော့မြောက်ကိုရီးယားရဲ့ချင်းချောက်မှုကိုပယ်ဖျက်ပစ်ဖို့အတွက်ပိုပြီးခိုင်မာလာတယ်ဆိုတာကိုအရေးအမွေပြောဆိုထားပြီးဖြစ်တယ်လို့ HR McMaster ကဆက်ပြောပါတယ်။
All options are on the table.
ဘယ်ပေါင်းကနေဖြစ်ချင်းမို့နီလန်နေအားလုံးစဉ်းစားထားပါတယ်။အမေရိကန်ပြည်အောင်စုကိုချင်းချောက်မဲ့ဒီလိုစွမ်းရည်မျိုးတွေကိုအသုံးမချနိုင်အောင်သမရကင်တွယ်ဖို့ပြတ်တက်သားသားဆုံးဖြတ်ထားပြီးပါပြီ။နောက်သမရကအရေးယူဖို့ဆောင်ရွက်သွားမှာပါ
။တရုတ်နိုင်ငံအနေနဲ့အိန္ဒိယမြောက်ကိုရီးယားနိုင်ငံကိုဖိအားတွေတိုးပြီးပေးဖို့အတွက်အမေရိကန်အစိုးရအဆက်ဆက်ကတိုက်တွန်းခဲ့တာဆယ်စုဖြစ်တွေနဲ့ချီကြားခဲ့ပါပြီ။သမရထရမ့်အနေနဲ့လည်းမဲဆွေတုံးကအဓိကထားဂတိပေးခဲ့တာတွေကိုအသာပေးချိန်ပြီးတော့မြောက်ကိုရီးယားအရေးတရုတ်ရဲ့ပူးပေါင်းဆောင်ရွက်မှုရရှိဖို့အတွက်အရင်သမရတွေလိုပဲဆောင်ရွက်နေပုံရပါတယ်။သူ့ရဲ့မဲဆွေပွဲတုံးကတော့တရုတ်ဘောဘဝင်မကြတာတွေကိုအခုလိုဝေဖန်အပြစ်တင်ခဲ့ပူပါတယ်
။ If I'm going to instruct
ကျွန်တော်ရဲ့ဗန်နာရေးဝန်ကြီးကိုတရုတ်နိုင်ငံဟာငွေကြေးတန်ဖိုးကိုလိုသလိုကစားတဲ့နိုင်ငံအဖြစ်သတ်မှတ်ဖို့ညွှန်ကြားသွားမယ်။ဒီလိုလှုပ်တင်တာနှစ်တွေနဲ့ချီကြားလှပါပြီ။
ကိုရီးယားကျွန်းဆွေအရေးကိုတွေ့အတွေ့အကြုံရင့်ကျက်တဲ့တောင်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဟောင်းခရစ္စတိုဖာဟီးလ်ကတော့မြောက်ကိုရီးယားနိုင်ငံဟာအန္တရာယ်များလွန်းလာတယ်လို့အခုလိုပြောပါတယ်
။ They've had over 25 missile tests.
မစ္စိုင်းဒုံးလက်နဲ့သူတို့25ကြိမ်စမ်းတပ်ပစ်လွှတ်ခဲ့ပြီးပါပြီ။မစ္စိုင်းလက်နက်အသစ်စမ်းတွေထုတ်လုပ်နေတာပါ။နျူကလ িয়ার လက်နက်ပိုင်ဆိုင်မှာမြောက်ကိုရီးယားဆိုရာအာဏာတည်မြဲမယ်လို့လူတွေကမကြာခဏထင်မြင်ယူဆကြတာတွေ့ရပါတယ်။တကယ်တော့သူတို့ကအဲ့ဒီထက်ပိုပြီးရွေးချက်ကြီးပါတယ်သူတို့ကတော့အမေရိကန်နဲ့မဟာမိတ်တွေကိုသွေးကွဲအောင်တနည်းနည်းနဲ့တရုတ်ဖော်ပြတဲ့သဘောတက်ရောက်တယ်လို့ရှုမြင်နေကြတာပ
ါအမေရိကန်မျိုးသားလူကြုံရေးအကြံပေးပုဂ္ဂိုလ် HR McMaster ကတော့
And I think there's an international consensus now
including ဒီချိန်နေတိုင်းဆက်သွားလို့မဖြစ်တော့ဘူးဆိုတာကိုတရုတ်ခေါင်းဆောင်ပိုင်းအပါအဝင်နိုင်ငံတကာကပါတညီတညွတ်တဲ့သဘောတူညီကြပါပြီ
ဒီတညီတညွတ်တဲ့သဘောတူညီမှုကစစ်ချရပါမလားဆိုတာကိုလာမယ့်နေ့တွေအတွင်းမှာအစမ်းသက်ခံရတော့မှာဖြစ်ပါတယ်ရှင
်အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာကိုဒေါခင်ဆိုဝင်းကတင်ပြသွားတာပါခုတစ်ခါမှာတော့ထုတ်လုပ်သူမဆူမွန်နဲ့အတူကိုအောင်လင်းဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီရှင
်ရရှိမြတ်မြတ် သမရဦးထင်ကျော်ရဲ့မကြတဲ့ငုံကတရုတ်နိုင်ငံခီးစဉ်အတွင်းကချင်ပြည်နယ်ကဆိုင်းငံ့ထားတဲ့မြေဆုံရေကာတာစီမံကိန်းနဲ့ပတ်သက်လို့မျှော်လင့်ထားတယ်လို့ဖြေရောထွက်မလာခဲ့ပါဘူး။သဘောပတ်ဝန်းကျင်နဲ့ဒေသနယ်လူမှုအတိုင်းဝန်းကြားထိခိုက်မဲ့အရေးကိုစိုးရိမ်နေတဲ့အတွက်ကြောင့်ဆန့်ကျင်မှုတွေအကြီးကျယ်ကြုံရတဲ့ဒီစီမံကိန်းရဲ့ရှေ့နာကဘလို့ရှိလာနိုင်တယ်လဲ။နှစ်နိုင်ငံတာဝန်ရှိသူတွေအနေနဲ့ဘလို့အပေးအယူနဲ့ဆက်ဆက်ညှိနှိုင်းအပြည့်ရှာသင့်တယ်လဲဆိုတာကိုဒီညကျွန်တော်တိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးဖို့အစီအစဉ်ထားပါတယ်။ဆွေးနွေးမဲ့ကျွန်တော်ပင်တိုင်းဆွေးနွေးမဲ့ပုံကိုယ်လေးကျွန်တော်လေးလိုင်းမို့ရောက်နေပါပြီဆိုတော့အခုကျွန်တော်တို့အရင်ဆုံးကတော့ဒီကျွန်တော်တို့အီးမေးလ်တွေနဲ့ Facebook တွေနဲ့ကနေပြီးတော့ကျွန်တော်တို့သတင်းစကားပါထားတဲ့လူတွေရဲ့တချို့ရဲ့စာတွေကိုကျွန်တော်အရင်ဆုံးတချို့စာတချို့ကိုဖော်ပြခြင်းပါတယ်တယောက်ကတော့နင်းဆက်ချိုးတဲ့စကိုင်းတိုင်းပေါင်းပြမျိုးပါဆိုပြီးတော့ခတ်တူလိုပဲရေးထားပါတယ်သူကတော့ညှိနှိုင်းဆွေးနွေးပြီးပြန်လာပါတယ်တဲ့အဖြစ်သေးချာမတဲခွဲသေးတဲ့အတွက်စိတ်မချသေးပါဘူးတဲ့အဆင်ပြေပါစေလို့ဆုတောင်းနေပါတယ်တော်တော်စိတ်ဝင်စားနေတဲ့သတင်းတူပါတဲ့ပြည်သူလူထုကြီးတဝန်းလုံးရဲ့ဒုက္ခဆင်းရဲခြင်းပျော်ရွှင်ခြင်းကြီးပါတဲ့ဒီဆိုးရလက်ထက်မှာတော့အကောင်းဆုံးအဆုံးသတ်ဖြစ်စေဖို့မျှော်လင့်ပါတယ်ဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့ညင်သိန်းဆိုတဲ့အကောင့်ပိုင်ရှင်မှာသူကလည်း Facebook ကပဲပေးထားတဲ့ message ပါသူကတော့မြစ်ဆုံစီမံကိန်းကိုအကောင့်ထဲဖော်ဆေးခြင်းပါတယ်ဗျာတဲ့ဒါမှလည်းမြန်မာနိုင်ငံစီးပွားရေးအခြေတွေကလွတ်မြောက်မှာပါတဲ့လူချင်းမင်းတွေစီမံထားတဲ့ကိစ္စကိုလက်အောင်ငယ်သားတွေအနေနဲ့နားလည်ပေးပါဆိုပြီးတော့သူကတော့တိုက်တွန်းထားပါတယ်ဆိုတော့ဒီစီမံကိန်းနဲ့ပတ်သက်လို့လုံးဝဖြတ်ချင်ဖြတ်စီရင်တဲ့သူတွေရှိတယ်ဒီချို့ကတော့ပတ်ဝန်းကျင်နဲ့လူမှုအတိုင်းဝန်းကိုထိခိုက်မှုနည်းအောင်ချင်းချင်းချင်းနဲ့လှုပ်တင်နေဆိုပြီးတော့တိုက်တွန်းတာလည်းရှိတယ်စီမံကိန်းကိုအကောင့်ထဲပေါ်ချင်တဲ့တရုတ်စိုးရဘက်ကတော့ဒီတရုတ်ကုမ္ပဏီဘက်ကတော့မြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်အရေးကြီးတာကြောင့်အစီအစဉ်တိုင်းဖြစ်စေချင်တယ်ဆိုပြီးပြောတဲ့သဘောထားတွေလည်းရှိပါတယ်ဆိုတော့ဒီနေရာမှာကျွန်တော်အရင်ဆုံးမေးချင်တာတော့ဒီချင်းပြည်နယ်ဖားကတ်မြို့နယ်ကလွတ်တော်ကိုယ်စားလှယ်ဥက္ကမောင်မြင့်ရဲ့သဘောထားပါဥက္ကမောင်မြင့်အနေနဲ့ရောဒီလိုသဘောထားတွေအမျိုးမျိုးချမ်းမှာဥက္ကမောင်မြင့်ရဲ့သဘောထားဘယ်လိုရှိတယ်လဲဆိုတော့ရေးပြီးပြောပြပေးနိုင်မှာခင်ဗျာ
ဒီဥစ္စာကတော့ကျွန်တော်တို့ချင်းပြည်နယ်နေနဲ့မကပါဘူးဒီလုံးကကျွန်တော်တို့ဒီဥစ္စာရလက်မခံနိုင်တဲ့ project ကြီးပါဒီကတာအနေနဲ့တော့ဘာကြောင့်လဲဆိုတော့ပြီး900ကျော်ဖြစ်တဲ့အမြင့်ပြီး900ကျော်အထိလုံထားမဲ့ဤကတာကြီးရဆိုလို့ရှိရင်တဘာဖိတာမျိုးမျိုးနဲ့နောက်ရင်ကျော်တာနေနဲ့ဆိုလို့ရှိရင်ဒါရပြူချပစ်ဖြီးနိုင်ပြီးတော့မှကျွန်တော်တို့အဓိကဆုံးခံမှာကချင်းပြည်နယ်ကပွဲစိတ်ကိုရေလောင်းလိုက်လို့ပေါ့ဗျာကျွန်တော်တို့အဲ့လိုရေခွက်နဲ့လောင်းလိုက်လို့မျိုးပါသွားမှောင်ကျွန်တော်ဆွေးနွေးပါတယ်
โอเคဆိုတော့ဒီဟိုဥက္ကမောင်မြင့်တို့အနေနဲ့တော့ဒီစီမံကိန်းကိုဟိုရပ်စေချင်တာပေါ့မဖြစ်စေချင်ဘူးပေါ့နော
်လုံးဝကျွန်တော်တို့ကဒီဥစ္စာကိုကန့်လွတ်သွားတ
ယ်โอเคကျွန်တော်တို့အခုနောက်တူကတော့ဒီမြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့လည်းထဲထဲဝင်လှုပ်ဆောင်နေတဲ့ပုဂ္ဂိုလ်တူကဒီစိန်လန်းအမိမြေပတ်ဝန်းကျင်ထင်းသေးအဖွဲ့ကဒေါက်တာဝင်းမျိုးသူပါဒေါက်တာဝင်းမျိုးသူရဲ့သဘောထားလည်းကျွန်တော်ကြားချင်ပါတယ်ခင်ဗျာဒီစီမံကိန်းနဲ့ပတ်သက်လို့ဟိုဘယ်လိုဆက်ဆောင်ရွက်တင်တယ်လို့သဘောထားရှိပါသလဲ
အော်ဒီကတော့သွားပြောလို့ဒီကိစ္စကိုဘယ်လိုဖြေရှင်းလဲဆိုတာတော့ကျွန်တော်ဖြေရှင်းမှုတွေကြတယ်ပေါ့နော်နံပါတ်၁ချက်ကဒီတို့လက်ခံနိုင်တဲ့အနေအထားဖြေရမယ်နံပါတ်၂ချက်ကတော့နိုင်ငံဆက်ဆံရေးကိုကျွန်တော်ဆက်လက်ထိန်းသိမ်းနေတဲ့အကောင်းဆုံးဖြေနိုင်တဲ့ဖြေရှင်းမှုပေါ့ဟုတ်လားဒီဖြေရှင်းမှုနှစ်ခုကိုကျွန်တော်ချပြီးတော့ဖြေနိုင်ရေးကိုစဉ်းစားပြီးတော့မှကျွန်တော်ဒီတို့လက်ခံမှုတွေရေးဖို့တော့အကောင်းမယ်လို့ကျွန်တော်ကမျှော်လင့်ပါတယ်ကျွန်တော်တူတဲ့သဘောထားအနေနဲ့ကတော့ဒီစီမံကိန်းကဘလို့နည်းနည်းမှဆက်ပြီးတော့မဆောင်ရွက်ပြင်မှုလို့ကျွန်တော်ယူဆပါရ
ယ်။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်ဒီ Facebook ပေါ်က message ပို့ထားတဲ့ပုံကူတယောက်ကစာတို့လေးကိုလည်းဖော်ပြခြင်းပါတယ်။သူကတော့ Shine Test ဆိုတဲ့ account version မှာအတိအကျကလက်တွေ့ကျတဲ့ဖြစ်ရှင်းမှုပါတဲ့။မြစ်ဆုံလုံးလိုက်ရင်ပြည်သူတွေခံရမဲ့ဒုက္ခအမှန်နဲ့ရလာမဲ့အကျိုးတရားကိုရာဂိုင်းနှုန်းတိကျစွာတင်ပြ၍လုံးဝမသိင်ကိုဆွေးနွေးသင့်ပါတယ်။ဥပမာလူ၅သိန်းခံရတဲ့ဒုက္ခနဲ့လူသန်း၂၀ရဲ့အကျိုးဘာလို့ရွေးမလဲဒီတိုင်းလဲနှစ်စဉ်ရေပြေဒုက္ခခံရတာပါပဲမြန်မာနိုင်ငံမှာလက်စမီက34ရာခိုင်နှုန်းပဲရနေပါသေးတယ်တရုတ်ကိုရောင်းဖို့ဆိုရင်တော့မြစ်ဆုံတော့မပြောပါနဲ့နွားစားတဲ့မြက်တစ်စုပ်တော့ပေးဖို့ကန့်ကွက်ပါတယ်ဆိုပြီးတော့သူကရေးပါတယ်ဆိုတော့ဒီမြစ်ဆုံကရမယ်လက်စဆွမ်းရဲ့အများစုကိုတရုတ်နိုင်ငံယူနန်ပြည်နယ်အတွက်တင်ဖို့ရည်ရွယ်ထားရမယ်အခုချိန်မှာယူနန်လည်းစီဝိုင်းကအချိန်နှင်းနေတယ်စွမ်းရည်လိုချက်ဟိုလိုအပ်ချက်ကလည်းအရင်လောက်မများတော့ဘူးဆိုပြီးတော့တုံးသက်ချက်တွေလည်းရှိပါတယ်တချင်ထဲမှာပဲဒီစီမံကိန်းကိုဖြစ်ရမယ်ဆိုရင်တရုတ်အနေနဲ့အစင်လာတစ်ခုလိုဖြစ်သွားမှာကိုစိုးရိမ်မှုတွေရှိနေသလား။ဘာကြောင့်လဲဆိုတော့တရုတ်နိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေပြည်တွင်းမှာလည်းတော်တော်များရှိနေတယ်ဆိုတော့ဒီထက်မှဆိုရင်ပြောမယ်ဆိုရင်လက်ကောင်ချင်းတွေစီမံကိန်းလိုကိစ္စမျိုးတွေမှာဆိုရင်လည်းမချေနှက်ချက်တွေကကြီးမားရှိနေတာဆိုတော့ဒိုမီနိုအဖက်လိုရဲရိုက်လာမှာကိုတရုတ်ဘက်ကစိုးရိမ်မှုတွေလည်းရှိနေသလားမပြောရပါဘူး။ဆိုတော့ဒီမြေဆုံဆဲစီမံကိန်းကိုဆက်လုပ်ချင်းမလုပ်ချင်းကတရုတ်နိုင်ငံအတွက်ဟိုဘလို့အကျိုးဆက်မျိုးတွေရှိလာနိုင်လဲဆိုတာဒီဒေါက်တာလတ်ကျော်ဆိုတဲ့သဘောထားကိုဆွေးနွေးစေချင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ဟိုကျမဟိုဧပြီလ10ရက်နေ့ကသူတို့ဟိုဗမာပြည်ကသမရာကြီးဦးထင်ကျော်နဲ့တရုတ်ပြည်သမရာကြီးရှီစင်ဖိန်တို့နှစ်ယောက်သားအဲ့ဒီလက်မှတ်တွေပါရေးထိုးပြီးတဲ့နောက်ဟို တရုတ်ဒုနိုင်ငံကြီးဝန်ကြီးကအဲသတင်းစာရှင်းလင်းပွဲလုပ်ပြီးပြောသွားတဲ့စကားတစ်ချက်ရှိပါတယ်။သူကအဲ့ဒီမြေဆုံကိစ္စကိုတော့ဒီလိုပြောသွားတယ်။အခုချိန်ခါမှာတဲ့နှစ်နိုင်ငံအစိုးရနှစ်နိုင်ငံပြည်သူတွေအတွက်အကျိုးရှိနိုင်မဲ့သဘောတူညီချက်တစ်ခုရထားပြီပါပြီတဲ့အဲ့ဒီသဘောတူညီချက်အတိုင်းသူတို့ဆက်လက်ညီနိုင်လောက်ဆောင်နေပါတယ်လို့ပြောသွားတယ်အတိအကျဘာမှတော့ပြောမသွားဘူးဒီမှာသိသလောက်တော့အဲ့ညစ်ဆုံးစီမံကိန်းမှာကဟိုရေကာရာက9ခု10ခုလောက်ရှိတယ်လို့ပဲဟိုအမြင့်ဆုံးအခုနောက်ဟိုလွတ်တော်အမှပြောသွားတယ်အမြင့်ဆုံးအကြီးဆုံးပါတယ်လို့အသေးကလေးတွေလည်းအများကြီးပါတယ်လေအဲ့တော့အဲ့ဒီဟာတွေကဟိုသူတို့အနေနဲ့အကုန်လုံးပြန်ပြီးတော့လေ့လာနေကြပုံရတယ်။ဗမာပြည်ဘက်ကလည်းစုံစမ်းစစ်ဆေးနေကြပုံရတယ်။တရုတ်ကလုံလီလုံဟန်ကတော့သူဒီလိုပဲဖြစ်နေကြပဲကျမတို့တနိုင်ငံထဲမှာဖြစ်တာမဟုတ်ဘူး။ဥမာသီရိလင်္ကာကျွန်းမှာလည်းဖြစ်ခဲ့တာပဲ။ပါကစ္စတန်တို့ဘာလို့မှလည်းဖြစ်ခဲ့တာပဲနော်။ဒီတရုတ်အရင်းကြီးတွေနဲ့ပတ်သက်လို့သူတို့တောက်လျှောက်တယ်လို့ပဲပြဿနာတွေပေါ်လာရင်သူတို့လုံလီလုံထရှိတာကတော့အဲ့ยาอีขณะยัดทาเรยัดทาပြီးတော့ไอ้ဒေသားကစီသူတွေဘာကိုမကျေနပ်တယ်လဲဘာကိုစိတ်ပူပန်တယ်လဲဆိုတာရအောင်ရှာဖွေပြီးတော့มาသူတို့ဓာတ်တွေကြီးဟာပြီးကြောင်းသူတို့လုတ်ပေါ်တာဖြစ်တယ်ဒီမှာအမြင်ရပြောရရင်တော့ဒီဖွံ့ဖြိုးတိုးတက်ရေးအတွက်လိုရတဲ့ကိစ္စတွေနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးထိခိုက်တဲ့ကိစ္စတွေကဒါပရိပခတ်တုံးပဲဒီစုံကိုကျမတို့ဘယ်လိုဖြေရှင်းကြမလဲဆိုတော့အဲသဘာဝပတ်ဝန်းကျင်ထိခိုက်မျက်နာမှုလေတဲ့ကိစ္စတွေဟိုတို့မဟုတ်ဓာတ်တွေကိုဘယ်လိုဖြေရှင်းမလဲဆိုတာနဲ့ဖွံ့ဖြိုးတိုးတက်မှုကိုမထိခိုက်စေအောင်ဆက်လက်လုပ်ဆောင်ရမယ်ထင်တယ်အခုလဲနိုင်ငံတကာမှာ green development လို့ခေါ်တာပေါ့နော်ဟိုသဘာဝပတ်ဝန်းကျင်မထိခိုက်တဲ့ဖွံ့ဖြိုးတိုးတက်ရေးတွေလုပ်နေတာဖြစ်လို့ဒါတွေကိုတဖြည်းဖြည်းပြေရောက်အောင်ပေါ့နော်သဘာဝပတ်ဝန်းကျင်ထိခိုက်တဲ့ကိစ္စတွေပြေရောက်အောင်လုပ်ချင်အဖြစ်အဲဗမာပြည်အတွက်လိုအပ်နေတဲ့စွမ်းအင်တွေကိုရအောင်လုပ်နိုင်လို့ထင်တယ်အဲစွမ်းအင်ကဗမာပြည်မှာမုန်းချလိုအပ်နေပြီးတော့ရေအားရှက်စစ်စွမ်းအင်ဟာအကောင်းဆုံးနဲ့ဈေးအသက်သာဆုံးဖြစ်တယ်လို့ကဘာမှာသတ်မှတ်ထားတဲ့အတွက်ဒီဟာကဟိုတကယ်လို့ကျမတို့စိတ်ကူပန်းနေတဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုဖြည့်ရှင်းနိုင်မယ်ဆိုရင်ဒီရေအားရှက်စစ်ကကျမတို့အတွက်အကျိုးရှိနိုင်မယ်ထင်ပါတယ်ဗမာပြည်ရောဒီစိတ်တွေဖြစ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီစွန်နီဝက်ဘွဲအတွက်ကိုပြပို့ထားတဲ့ Facebook ကစာစာချို့လည်းနည်းလောင်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ရှင်ပထမတစ်ယောက်ကအော်ရိုနိုင်ဝင်းနဲ့အစရဲကမြစ်ဆုံကအနရယ်ရှိတရုတ်ကြီးကတိမာပါတဲ့တကယ်လို့ရှင်နာတကအခုလက်မှတ်ထိုးလိုက်တဲ့ကြောက်ဖြူစိတ်ကန်းနဲ့ရင်းနှံပိုက်လိုင်းတွေ့တန်းရေးပါပဲစီရဲရမလကာရေးလက်ကြပိတ်လဲခုချိန်မှာတရုတ်ကြီးကအေးဆေးပါဒါဟာမဟာဗျူဟာမဟုတ်ပါဘူးအဲ့ကမဟာဗျူဟာပါလို့ရေးထားပါတယ်ရှင်နောက်တူကတော့ဒေါက်တာကျော်ရှင်နဲ့တူတူပဲပြောပြစေမြစ်ဆုံစီမံကိန်းလုံးဝလုံးဝဖျက်သိမ်းပေးပါခဏခဏစိတ်မောရပါရဲ့ဗျာတဲ့ ARI ဟာကျုပ်တို့ရဲ့ထာဝရမိခင်ကြီးပါကဘာဦးကလေးကရှိနေခဲ့တာအခုမှပျောက်ပြတ်သွားမှာကိုကျုပ်တို့နိုင်ငံသားတွေမလိုလားကြပါဘူးရေဝေရေလဲဒေတာတွေမှာသဘာဝတော်တွေရှိပါတယ်ဇီဝအမျိုးစုံလဲပေါ်ပါတယ်ဒါတွေကိုနိုင်ငံတကာမှာအမျိုးသားဥယျင်လို့ခေါ်ကြပြီးထာဝရတည်တတ်အောင်ထိန်းသိမ်းကြတာအစင်လာပါမြစ်ကြီးဒေတာတွေမှာလဲဂေဟာစနစ်တွေပြတ်မယ်မိုးခေါင်ရေရှားဒေတာတွေကျပြန့်လာမယ်သွားရေးလာရေးတည်ယူပို့ဆောင်ရေးဆက်ရေးပြိုးရေးအကုန်ပြတ်စီးမှာရော်စရာလိုရင်လဲရော်လိုက်စီချင်ပါတယ်ဒါမှမဟုတ်အပေးယူလှုပ်ချင်လဲလှုပ်ပေါ်ဗျာတဲ့ရင်းနှီးမြှုပ်နှံမှု FDI ဥပဒေကြီးရှိနေတာပဲနှောင်ဆွေးဒီဖြစ်မျိုးသားစင်မြေဆက်မကြုံပြရစီနဲ့လို့ဆူတောင်းရင်ညှိကုံချုပ်ပါတယ်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲမှာဟိုပါဝင်မဲ့နောက်ထပ်ပုဂ္ဂိုလ်တူလည်းရှိပါတယ်သူကလည်းဒီပါဝင်ခြင်းထင်းသေးလှူရှာမှုတွေနဲ့ပတ်သက်ပြီးတော့ဆောင်ရွက်နေတဲ့ပုဂ္ဂိုလ်တူပါအာမိအားချိုင်မှာမိအားချိုင်ရဲ့သဘောထားလည်းဆွေးနွေးစီချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ဒီကမဒီအမြင်နေနဲ့ပေါ့နော်ဒီကြောချင်တာဒီဒီကျမတို့ဒီသမရအဦးထင်ကျော်ဒီခိတယုတ်ခီးစင်မာဒီကျမတို့ဒီသက်မာကဒီသေချာတဲ့ဒီအချက်လက်ပြတာတော့မရှိဘူးပေါ့နော်ဒါပေမဲ့ဒီနှစ်နိုင်ငံဘူးသောကျင်နာချက်မှာတော့ဒီငားကန္တပေါ့နော်သူကဒီငားကန္တဒီစီကဒီစီးပွားရေးကွန်ဂရက်ရေးစိတ်ပြူရေးပြောမှဒီပို့ဆောင်ရေးအဓိကဒီကျမဒီလက်စစ်ကန္တနော်ဒါဒီကျမတို့ဒီလက်စစ်ကန္တဒီတရုတ်နဲ့ဒီသဘောတူညီချက်ကိုခုနေတဲ့ဒီသူတို့ကဒီရထားပါတယ်ပေါ့နော်ဒီဒါကဒီတရုတ်ဒီနိုင်ငံသားတုံ့ပြန်ကြီးပေါ့နော်ဒါသူ့ဘက်မှာသူဒီအင်တာဗျူးထားတာကျမတို့တွေ့တယ်
ဒါကဒီကျွန်တော်တို့ဒီနောက်ဒီတပြိုင်တည်းမှာပဲကျွန်တော်တို့ဒီဒီနောက်တစ်ခါမှာပြန်ကြည့်မယ်ဆိုရင်ဒီနိုင်ငံတော်အတိုင်းအတာကိုယ်တိုင်ကဒီခဏခဏပြောဖြစ်တယ်ဒါလည်းအကြဖြစ်မှာပေါ့နော်ဒါဒီသူတို့ဒီလက်ရှိအစိုးရဒီဦးစားပေးတဲ့ဒီကန္တာမျိုးခုပါလမ်းမဆက်တွေနဲ့လက်စစ်မီဒါကဒီဒီလက်ရှိအစိုးရကဦးစားပေးတဲ့ဒီကန္တာပေါ့နော်ဒါကတော့ဒီကျွန်တော်တို့ဒီနှစ်ခုကဒီတိုက်ဆိုင်တယ်ပေါ့နော်ဆိုတော့ဒီတိုင်းပင်ခံကိုယ်တိုင်ကလက်စစ်မီလိုအပ်တဲ့နိုင်ငံဒီဖွံ့ဖြိုးတိုးတက်ကြောင်းလဲစီတို့ဒါဒီအကြောင်းပြချက်ပေါ့နော်ဒီကဏ္ဍကဒီသူတို့ပြောဖြစ်တယ်။ဒါပေမဲ့ဒီလိုပဲပုံကြီးနဲ့ဒီလက်စစ်မီဒီတိုင်းနိုင်ငံလုံးအတိုင်းတာရအောင်လုပ်နိုင်မှာလဲပေါ့နော်ဒီဥပမာဒီဒီပြောချင်တာကဒီအခြေခံပြောချက်ချက်ရှင်းရှင်းလင်းလင်းမရှိဘူးပေါ့နော်ဒီပြောချင်တာကဒီဘယ်လိုနည်းနဲ့ဟိုလက်စစ်မီရအောင်လုပ်မလဲအမဒီအတိအကျဒီအစီပီးသားဒီလက်စစ်တအားတွေကို upgrade ကြံလို့မလားဒါမှမဟုတ်တခြားနည်းလမ်းကဒါကဒီရွေးချယ်စရာနည်းလမ်းတွေအများရှိတယ်။ဒါပေမဲ့နောက်တစ်ခုကဒီအဒီအတိအကျဒီဒီ free living နာမှုရှိဘောနော်။ဥပမာဒီတရုတ်ခီးစင်သွားပြီးတော့မာဒီပါတဲ့တပေါ်သူတွေချက်မာတင်းတင်းတဲ့ဒါတိကျတဲ့အဆက်လက်မရှိဘူးခြားပြတဲ့အားလည်းမရှိဘူး။ပြီးတော့နောက်တစ်ခုကဒီတကယ်လို့ဒီဥပမာဒေတာဘောက်ပြုတ်ရက်ဒီသွန်အားပေးမှုတွေကမှခံနေရမှာပဲ။ဥပမာဘာဖြစ်လို့ဆိုတော့ဒီတရုတ်ကဒီအဓိကသူတို့ဒီရေအားလက်စစ်ဒီမှာလည်းဥပမာဒီကနှစ်ခုရှိပါမှာမြေဆုံနဲ့ဆိုင်တွေ။ဒါကတော့သူတို့ကသွန်အားပေးမှာပဲ။အဖြစ်ဖြစ်အောင်သူတို့ကဒီတနည်းနည်းပုံပုံနဲ့သူတို့ကဒီဆက်ပြီးတော့မှစူးစမ်းပြီးတော့မှသွန်အားပေးသွားမှာပဲ။ဆိုတော့ဒီဟာတွေကဒီမှာဒီပြောချင်တာကဒီမြန်မာပြည်မှာရှိနေတဲ့ဆဲစီမံလည်းမဆိုးပါတော့။တကယ်လို့ဒီအဲ့ဒီဒီနဲ့အဲ့ဒီဒေတာမှရှိနေတဲ့ဒီလူထုရဲ့သဘောဆန္ဒလူထုနဲ့တွေ့ပြီးတော့ကုလင်းနေတာမှုရှိရှိနဲ့ဒါကဒီသဘောဆုံးမြတ်ရိုက်ယူမှသာဒီမှလည်းအောင်းအောင်းနေနေနဲ့ဒီဒီရမှာပေါ့နော်ဆိုတော့ဒီအခုကကုလင်းနေတာမှုမရှိဘူးကုလင်းနေတာမှုရဲ့ဤကရက်ဆိုရလက်ထက်ကလေးကအခုချိန်လေးဒီကုလင်း
ဟုတ်ကဲ့မမရချင်ကျေးဇူးပါကျန်တဲ့ဟုတ်ကဲ့ကျန်တဲ့ဆွေးနွေးတဲ့သူတွေလည်းကျွန်တော်အလှည့်နည်းနည်းပေးချင်ပါသေးတယ်ကျွန်တော်အခုနောက်တူကတော့ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတာပါခင်ဗျာအမေရိကန်ပြည်အောင်စုကမောင်တသနာအီးမေးလ်ပါ
ကျွန်တော်တို့နိုင်ငံမှာပြည်သူတွေရွေးချယ်တင်မြှောက်လိုက်တဲ့ဘလို့အစိုးရမျိုးပဲတက်တဲ့မြစ်ဆုံရရားလျက်စစ်စီမံကိန်းပြန်လည်စတင်ဖို့ရမဖြစ်နိုင်ကြောင်းကိုတရုတ်အစိုးရကယုံကြည်ထားပြီးဖြစ်ပါတယ်။ထို့သောစီမံကိန်းလုံးဝရပ်ဆိုင်းကြောင်းကြေညာချက်ထုတ်ဖို့ရန်ကတော့နိုင်ငံခေါင်းဆောင်တွေကြားအခြေယူညှိနှိုင်းဖြေရှင်းကြရမှာဖြစ်တဲ့အတွက်ကြားကောင်းကြားနိုင်တယ်လို့ယူဆမိပါတယ်။အပေးယူစိတ်ဆက်ညှိနှိုင်းတဲ့နေရာမှာလည်းကျွန်တော်တို့နိုင်ငံခေါင်းဆောင်တွေအနေနဲ့တဘာဝပိုင်ဝင်ကျင်တဲ့ဒေသခံလူမှုအတိုင်းဝိုင်းတွေကိုထိခိုက်မှုနည်းပါပြီးတော့နှစ်ဦးနှစ်ဖက်အကျိုးရှိနိုင်တဲ့စိုက်ပျိုးရေးမွေးမြူရေးလုပ်ငန်းတွေအခြေခံအဆောက်အုံဖွံ့ဖြိုးရေးလုပ်ငန်းတွေစက်မှုလုံမှုလုပ်ငန်းတွေအတွက်အခွင့်အလမ်းတွေပုံမဖွင့်ပေးသင့်ပါတယ်ဒီလိုဖွင့်ပေးတဲ့နေရာမှာလည်းကိုယ့်ဘက်ကဤပညာတွေများများရနိုင်မယ့်လမ်းကြောင်းတွေကိုကြိုးဖောက်ထားဖို့လိုအပ်လိုက်မယ်လို့ယူဆမိပါတယ်ဆိုပြီးရေးထားတာပါကောင်းလင်းဦးရေ
ကဲကျေးဇူးပါနောက်တူကတော့ကျွန်တော်တို့စန်နီလဆိုတဲ့အကောင့်ပါရှင်မာသူကတော့ဒီ Facebook ကနေပို့ထားတာဒါဖြစ်ပါတယ်သူစားတော့ဒီမြေဆုံရေကာတာစီမံကိန်းဟာတဲ့မြန်မာပြည်သူအများစုရဲ့သဘောထားနဲ့အမှန်တကယ်အကျိုးရလဒ်ကကောင်းဖို့ထက်ဆိုးဖို့ကပိုများနေရကြောင်းပြည်သူတွေနဲ့အစိုးရအနေနဲ့ဆက်လုပ်ဖို့ဆုံးဖြတ်မယ်မထင်ပါတဲ့တရုတ်ကြီးကိုယ်တိုင်ကလည်းဆက်လုပ်ခွင့်ရမယ်လို့မျှော်လင့်မယ်မထင်ပါတဲ့သို့သောတခြားစီမံကိန်းများဥပမာတန်လွင်မြစ်တစ်လျှောက်ကစီမံကိန်းကြောက်ဖြူကွန်မင်းရထားလမ်းကားလမ်းရေနံတန်းဝေးပိုင်လမ်းဆက်သွယ်ရေးစီမံကိန်းနဲ့တခြားဆက်မှုလက်မှုကုန်ထုတ်လုပ်ငန်းများဝန်ဆောင်မှုလုပ်ငန်းများကုန်သွယ်ရေးမှာပါအခွင့်အလမ်းပိုရရှိရေးအတွက်ဒီမြေဆုံကိစ္စကိုအသုံးချပြားပေးနေရလို့ယူဆမိပါတယ်။လက်ရှိမြန်မာအစိုးရအနေနဲ့လည်းမြေဆုံကိစ္စကိုနှစ်ဖက်သဘောတူဖြတ်သိမ်းပြီးအထက်ပေါ်ပြပါအခွင့်အလမ်းများညှိနှိုင်းပြီးစာထုတ်ပေးလိုက်ခြင်းအပြင်ပြည်လည်သွားဝယ်ရှိကြောင်းမှဆိုပြီးသူသဘောထားကိုရေးပါတယ်။ဆိုတော့ဒီလိုမြေဆုံစီမံကိန်းကိုရက်ပြီးတော့နှစ်နာရီသဘောနဲ့တခြားလုပ်ငန်းတွေလုပ်ပိုင်ခွင့်တွေပေးဖို့စဉ်းစားချက်တွေလည်းရှိနေတယ်ဆိုတော့ဒီလိုအပေးယူညှိနှိုင်းမှုမျိုးတွေကရောပြည်လည်နိုင်တဲ့နည်းလမ်းတစ်ခုဖြစ်နိုင်သလားဆိုတော့ဒီဥက္ကမောင်မြင့်ရဲ့သဘောထားဆွေးနွေးစီချင်ပါတယ်ခင်ဗျာ။
အဲဒီမှာကျွန်တော်ပြောချင်တာကတော့ကျွန်တော်နိုင်ငံကတကယ်တကယ်ကျတော့ကျွန်တော်အစိုးရ capacity ရှိလို့ပေါ့ဗျာဆရာမရှင်လက်ထက်မှာအရှိပဲလေသူတို့ကတညတို့ပြီးတော့မှရောင်းစားတဲ့အလုပ်တွေလုပ်တတ်တော့ဒီအလုပ်ဒီအရာကျွန်တော်ရဲ့အမွေအစိုးရရလာတာပေါ့ဗျာဒါကလုံးဝမဖြစ်တင်ဘူးအရင်အမွေအစိုးရကျွန်တော်ပဲဖြစ်ရမယ်ဒီမှာဥက္ကဋ္ဌကပြောရဲ CSO လို့ပါလို့ညာလို့ဆိုတာလေကျွန်တော်လည်းခြေထောက်ဝင်လို့တော်ရောက်နေဖြစ်ကြတော့ဒါဒီကိုဥဆောင်ဘောဆောင်လုပ်ပြီးတော့မှလိလဆန်းစစ်နေတဲ့ဒီကွန်မြတ်ဆိုလို့ရှိရင်ပြည်သူတို့တော့ဒုက္ခကလည်းကျွန်တော်သိနေချင်းပါပဲဒါကျွန်တော်လည်းပြောဖြစ်ပါတယ်ရုပ်ဆရာရဲ့လုံးဝလည်းဆက်လုပ်တော့မှမဟုတ်ပါဘူးဒါပမာပြည်လူတို့အတွက်လည်းကျွန်တော်တရင်ပေါ့ချင်ပါလေဒါဒီကအင်းနဲ့ရုပ်ဆရာရဲ့ကျွန်တော်ဆိုရအင်းနဲ့လုံးဝပြင်မဲ့ဟာပါ ဒါပေမဲ့နိုင်ငံချစ်ကြည်ရေးအတွက်တော့ကျွန်တော်ဆက်လက်ပြီးမှတခြားတမ်းလိုက်ရောဖိနှိပ်ပေးရမှာပေါ့ဗျာဒါပေမဲ့ကျွန်တော်တို့အစိုးရလက်ထက်မှာပို့ပြီးတော့မှအစိုးရ capacity ရှိတဲ့အစိုးရဖြစ်လာအောင်ကျွန်တော်လုပ်နေပါတယ်အဆက်အစပ်ရရလည်းကျွန်တော်ပြောင်းလဲပါလိမ့်မယ်တကယ်တကယ်တော့တဘောကြီးကကျွန်တော်နဲ့တူပူးပေါင်းပါဝင်လှူချမယ်ဆိုတော့ဒီပမာပြီးရတော်ဆန်းစုကြီးပြောရင်20တော့မလိုပါဘူး10နှစ်နဲ့ကျွန်တော်ရန်တူတက်ပါပြီဒီမြစ်စုံ30ပါလုချင်တယ်ဆိုလို့ရှိရင်ဒီအောက်ကိုကြောင်လို့ပေါ့ကျွန်တော်အစီမဒီမှာ take mind ရှိပါတယ် take ရှိပါတယ်အဲ့ဒါဒီအရယ်တစ်တောင်မှကျွန်တော်ဘီလီယံ40လောက်ရောင်းနေရတယ်ဆိုတော့ပြုတ်ကို30ဘီလီယံလောက်ကတော့ကျွန်တော်ခေါင်းထဲထည့်ချင်လို့ပေါ့အားလုံးပြည့်စုံကျွန်တော်လုပ်နိုင်ပါတယ်ဆက်ဆံရရလည်းကျွန်တော်လုပ်နိုင်ပါတယ်လုပ်မယ်ဆိုရင်လည်းကျွန်တော်တို့ကဒီနေရာမျိုးပဲနဲ့
ဒီကျင်းလက်တဲ့နေရာမှာကျွန်တော်ကိုယ်ပိုင်ငွေနဲ့လောက်ပါမယ်ဆိုတော့ကျွန်တော်ပြောဆိုပြပါမယ်။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်ဒေါက်တာဝင်းမျိုးသူရဲ့သဘောထားလည်းကြားချင်ပါတယ်။ကျွန်တော်ဒီလိုစိတ်ဆက်ညှိနှိုင်းတဲ့နေရာမှာဘယ်လိုအပေးယူမျိုးတွေဟိုလုပ်တင်တယ်လို့မြင်လဲခင်ဗျာ
။နံပါတ်၁ကကျွန်တော်ဆောင်းပြောလို့အခြေခံမူအနေနဲ့ကတော့ဒါပြည်သူ့အကျိုးရှိဆုံးဖြစ်မယ်ဒီစားပြည်သူ့ကြည့်ရမယ့်ဒီစားနံပါတ်၁ကယူကြည့်တော့ဒီရယူကြည့်ရလဲနိုင်ငံလုံးကျွန်တော်တို့ဒါဆက်ဆံရေးပြည်ပြည်ပြည်လည်းမလဲကျွန်တော်တို့ရေးရှိဆောင်းနိုင်ငံလုံးအတွက်အကျိုးရှိနိုင်မှာဆိုတော့ဒီကအယောပေးလိုက်ဖို့ကတော့ဒါဖြစ်နိုင်ကြတော့နည်းရပါတော့ဒါပေမဲ့ကျွန်တော်ဆောင်းအပ်ချက်လို့အယောစားသဘောမျိုးဒါမှမဟုတ်လေပြည်လျောင်လို့နှစ်ဖက်ရှိနိုင်မယ့်ဟာရရရှိမှာပဲဒါလို့လည်းနှစ်ဖက်ရှိနိုင်တဲ့ဟာဒီမှာလည်းတစ်ဖက်ရှိနေတဲ့ပြန်ပြီးပြင်လာမယ့်ကိစ္စမျိုးကြီးဆိုရင်တော့ဒါကိုကျွန်တော်တို့ကတော့ပြန်ပြီးစဉ်းစားဖို့လိုပါတယ်အခုချိန်မှာတော့ကျွန်တော်ထင်တယ်ပြည်ဝီဝင်နိုင်ငံရေးအရာဒီလိုနှိမ့်နိုင်မယ်ဆိုရင်မြန်မာနိုင်ငံတက်ကနေပြီးတော့အတားနိုင်တဲ့အမိသားကြီးရှိပါတယ်ပြည်ဦးနေနဲ့ကလည်းတော့ဘက်ပေါင်းဆောင်မှာဒီနိုင်ငံကဆက်ဆံရေးမှာသူ့မှာအခက်အခဲဖြစ်နေတဲ့အချိန်မှာမြန်မာပြည်နဲ့ဆက်ပြီးတော့မျက်နှာပြောင်းမယ်ဖြစ်မျိုးတွေဒါမှမဟုတ်ဆက်ဆံရေးဖို့ပြဖြစ်ရမျိုးတွေမဖြစ်ချင်ဘူးလို့ကျွန်တော်တို့ယူဆပါတယ်ဒါကြောင့်မလို့ကိုယ့်ဘက်ကနေပြီးတော့နောက်ဆောင်ရလို့ဟိုကိုသူ့ထေမျက်နှာရဲ့ကိစ္စမျိုးတွေမဟုတ်တဲ့ကိစ္စမျိုးတွေကိုကျွန်တော်တို့ဟာဒါနှိမ့်နိုင်မယ်ဆိုရင်တော့ဒါအများကြီးဖြစ်နိုင်ချေရှိပါတယ်ဒါလည်းဒီလိုနဲ့ပုံမှန်လေးနှိမ့်နိုင်မှာဖြစ်တယ်တို့လည်းပဲနိုင်ငံခေါင်းဆောင်ရင်းပြည့်တဲ့ခါကျတော့ကျွန်တော်တို့ကသိကြည့်ရဒီလိုအသေးစိတ်တွေပြောတဲ့ခါကျတော့ကျွန်တော်တို့ထင်ပါတယ် strategic diplomacy ရောလို့မထင်တော့ဒီပြည်ကတန်တမန်လမ်းကြောင်းပေါ့အဲ့လမ်းကြောင်းနေရာမှာနှစ်ဖက်ပုဂ္ဂိုလ်ထိုင်ပြီးတော့အသေးစိတ်ချစ်နိုင်ကြတယ်ကိုစေချာစဉ်းစားပြီးတော့ရွေးချယ်ထုတ်ပြီးတော့မှဒါလင်းကျွန်တော်တို့ကပြည်သူကိုချပြတာနောက်ခုကလည်းအရေးကြီးတဲ့ကျွန်တော်တို့တက်ဆိုင်တဲ့လူတွေကိုချပြတာလက်ခံလာအောင်စီရင်ပြီးမှလာတော့မှဖြစ်တဲ့အချိန်တော့အနည်းငယ်ကြာအောင်မယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီမှာဟိုကချင်တိုင်းရင်းသားတူရဲ့စာစာအုံလေးကျွန်တော်ဖော်ပြချင်ပါတယ်သူ့နာမည်ကတော့ကြောင်ဖတ်ဘရန်လီလို့ထွက်ရမယ်ထင်ပါတယ်သူကတော့ကချင်ပြည်နယ်မှာ NLD မဲဆွယ်တုန်းကမြစ်ဆုံဆယ်စီမံကိန်းကိုပြည်သူတူကမေးရောတဲ့ NLD ကစာချုပ်ပါအကြောင်းအရာတွေကိုမသိရောမြစ်ဆုံဆယ်တိစာရေးကိစ္စဘာမှမသိရော NLD အစိုးရဖြစ်လာရင်ပြည်သူတွေကိုပွင့်လင်းမြင်သာစွာပြောသောပြောဆိုပါမယ်ဆိုပြီးပြောခဲ့ပါတယ် NLD အစိုးရတနည်းပြည်ရင်မလဲဘာမှမပြောသေးဘူးလို့ထင်ပါတယ်ဒါကြောင့်စီမံကိန်းရှေ့အနာကကတော့ပြည်သူလက်ထက်မှာပါဆိုပြီးတော့သူစာရဲမှာဖော်ပြပါတယ်ဆိုတော့ဒီမြစ်ဆုံကိစ္စကဒီတရုတ်နိုင်ငံအတွက်နိုင်ငံရေးစီးပွားရေးအရေးပါတယ်လို့ပဲ NLD ရသားအစိုးရအတွက်လည်းနိုင်ငံရေးထောက်ခံမှုကိုပါထိခိုက်နေတဲ့ကိစ္စတစ်ခုလို့ဟိုဆိုရလိမ့်မယ်ထင်ပါတယ်တစ်ချိန်တည်းမှာပဲတရုတ်နိုင်ငံကအင်အားကြီးလည်းဖြစ်တယ်အိမ်နီးချင်းလည်းဖြစ်တယ်ပြည်လည်းအောင်ဆက်ဆံမှုလိုတယ်ဆိုတာလည်းဒေါက်တာဝင်းမျိုးသူလည်းထောက်ပြသွားပါတယ်ဆိုတော့ကျွန်တော်ကရှင်းလဲလျှောက်တာပြားလဲဆွဲတာအခြေအနေမျိုးဖြစ်ဖို့ဆိုလို့ရှိရင်ဘလို့ပေးယူညှိနှိုင်းမှုတွေလုပ်ဖို့တင့်တယ်လဲဒေါက်တာလက်ကျော်သောသဘောထားဆွေးနွေးပြပါခင်ဗျာဟ
ုတ်တကယ်တော့အဲ့မြစ်ဆုံကိစ္စကိုစတင်ပြီးတော့လှုပ်ဆောင်တော့ကဟိုနာဖာခေတ်ကလုပ်ခဲ့တာဗျာနာဖာခေတ်ကဒီတိယပြည်ကဒီဆွိုင်းအင်ကုမ္ပဏီကြီးနိုင်ငံတော်ပိုင်ဆွိုင်းအင်ကုမ္ပဏီကြီးတွေနဲ့လုပ်ခဲ့တာပွင့်လင်းမြင်သာမှုမရှိဘူးဆက်အမှန်ပဲဗမာပြည်ဘက်မှာလည်းမရှိဘူးတိယပြည်ဘက်မှာလည်းမရှိဘူးတိယကဒီနောက်ပိုင်းမှာဒီလက်ယူလက်စားကိစ္စတွေနဲ့ဖန်ကြီးတာတွေဖြုတ်တာတွေမှာအဲ့နိုင်ငံတော်ကိုအဲ့ပိုင်းကော်ပိုရေးရှင်းကြီးတွေကကောင်းကြီးတွေအကုန်ပါသွားတယ်အဲ့ဒီထဲမှာဒီမြေဆုံကိစ္စမှာလက်မှတ်ထိုးထားတဲ့ကုမ္ပဏီကစီဟွန်လင်းတွေပါကုန်ကြတယ်အုပ်ချုပ်ရေးအရာရှိတွေပါတယ်။နောက်အခုယူနန်ပြည်နယ်ကထိပ်ပန်းကောင်းဆောင်တွေလည်းရိုက်ယူတက်ဆောင်မှုတွေနဲ့ပါကုန်ကြပြီ။အဲ့တော့ဒီမြေဆုံကိစ္စစကလေးကပွင့်လင်းမြင်သာမှုမရှိဘဲနဲ့တော်တော်ပြဿနာတွေတက်ခဲ့တာ။ဘယ်သူ့ပုံမှာပြောထားတာမဟုတ်ဘူး။တရုတ်ပြည်ဘက်မှာလည်းပွင့်လင်းမြင်သာမှုမရှိဘူး။ပမာပြည်ဘက်မှာလည်းပွင့်လင်းမြင်သာမှုမရှိဘူး။ဒါကြောင့်မို့ NLD ကပြောတဲ့အချိန်မှာစာချုပ်ကိစ္စတွေမတည်သေးဘူးဆိုတာအမှန်ပဲဘယ်သူ့ပုံမှာပြောထားတာမှမဟုတ်ပဲအဲ့တော့အဲ့ဒီကိစ္စတွေကိုအခုကကျင်းသူတို့ကလည်းအခုဟိုစုံစမ်းလေ့လာရေးအဖွဲ့ကြီးပါတယ်လို့တော့အဲ့ဒီစုံစမ်းလေ့လာရေးကရရှိတဲ့ဟာကိုတင်ပြပြီးပြီလို့ပြောတယ်အဲ့ဒါကို NLD အစိုးရကဟိုပြန်ရှိနှိုင်းနေဟန်တူတယ်
တော့ခုနဟိုဒေါက်တာတယောက်ပြောသွားတယ်လို့ပဲဒါနှစ်ဖက်အစိုးရနှစ်ဖက်ပြည်သူလူထုအကျိုးရှိမဲ့ကိစ္စကိုအပေးယူလုပ်နေပြီးလူထုကိုထင်သာမြင်သာရှိစွာချပြပြီးလူထုအတွက်ကအကျိုးဘယ်လောက်ရှိတယ်အကျိုးဘယ်လောက်ရုပ်မယ်အဲရုပ်မဲ့အကျိုးတွေကိုဘယ်လိုခုကာကွယ်မယ်ပါမယ်ဆိုတာချပြပြီးပြောဆိုရင်တော့ဒီကိစ္စဖြစ်နိုင်ခြင်းရှိပါတယ်ဘာဖြစ်လို့လဲဆိုတော့ကျမတို့ဗမာပြည်အတွက်ကဒီစွမ်းအင်ကအထူးလိုအပ်နေဖြစ်ပါတယ်အဲ့တော့ဒီကိစ္စဟာတဖြည်းဖြည်းခုနပြောသလိုပဲအချိန်တော့ကာလတစ်ခုရှာမယ်သို့တော်လည်းတဖြည်းဖြည်းပြည်လည်းသွားနိုင်ပါလိမ့်မယ်လို့ထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီ21ရာစုပိုးလမ်းမှဒီညီလာခံတို့ဒေါအောင်ဆန်းစုကြည်ကလည်းရှေ့လာထဲမှာတရုတ်ပြည်ကိုသွားဖို့ရှိနေပါတယ်ဆိုတော့ဒီခီးစင်မှာရောဒီကိစ္စနဲ့ပတ်သက်လို့တစုံတရာဖြည့်ထွက်အောင်လုပ်နိုင်မယ်အလားအလာမျိုးတွေမြင်မိလားဆရာမအ
ေးကျမကြည့်တာတော့ဒီအခုပိုးလမ်းမှဆိုတာကဟိုတကယ်တော့ဟိုနာမည်ကသာသူကတင်စားပြီးခေါ်တာသူကအဲ့တလန်းဒီအနီးနားပတ်ဝန်းကျင်အကုန်လုံးကို connectivity ပေါ့ဗျာဟိုကိုရဲ့ကြီးတစ်ခုလောက်ဖြစ်အောင်လုပ်မှာဖြစ်တော့ဒီဟွန်င်းကလည်းပါမှာပဲဒီအားရက်စစ်ကိစ္စတွေကလည်းပါမှာပဲသူတို့ခြိလန်းနေတဲ့မှာဥမာပြည်ရင်းလင်္ကာလိုနိုင်ငံမျိုးပါကစ္စတန်လိုနိုင်ငံမျိုးမှာလည်းအဲ့ဒီရီအားရက်စစ်တွေအများကြီးထုတ်နေပါတယ်ဟိုကမ္ဘောဒီးယားမှာလည်းဒီလိုပဲတရုတ်ကအကူကြီးနဲ့ဗမာပြည်မှာပဲနည်းနည်းကျန်နေသေးတာဖြစ်တယ်ဟုတ်အဲ့တော့မဲခေါင်မြင့်ဝမ်းဒေသလည်းဒါတွေကျန်နေတော့ဒီကိစ္စမှာဒီအခုမေလမှာကျင်းပမယ်ဒီပိုလန်မှာအစည်းအဝေးကြီးမှာဒေါအောင်ဆန်းစုကြည်နဲ့တွေ့တဲ့အခါမှာဒီကိစ္စတွေတော်တော်များများဆွေးနွေးပြီးပြဿနာဖြေရှင်းနိုင်ရမယ်လို့ကျွန်မထင်နေပါတယ်
ဟုတ်ကဲ့ကျေးဇူးပါ။ပါဝင်ဆွေးနွေးပေးခဲ့တဲ့မြန်မာအရေးသုံးသပ်သူဒေါက်တာလှကျော်စောကချင်ပြည်နယ်ဖားကန့်မြို့နယ်လွတ်တော်ကိုယ်စားလှယ်ဦးခမောင်မြင့်စိန်လန်းအမိမီပါဝင်ရှင်ထင်းသေးအဖွဲ့ကဥက္ကဋ္ဌဒေါက်တာဝင်းမြင့်သူနဲ့တခြား email တွေ Facebook တွေကနေပါဝင်ဆွေးနွေးကြရတဲ့သူတွေအားလုံးကိုလည်းသူပဲကျေးဇူးတင်ကြောင်းပြောကြလိုပါခင်ဗျာ
။ခလုတ်မတ်စုမနဲ့သူကိုအောင်လွင်ဦးစီစဉ်တင်ဆက်တဲ့တရားရည်လိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနေ့7:00နာရီအထိလိုင်းဒိုမီတာ30နဲ့51တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါအခုတော့ကြန့်ရှိနေတဲ့အချိန်တွင်နောက်ဆုံးရထိတ်တန့်သတင်းတွေကိုမခင်ဖြူတွေကပြောပြပေးပါဦ
းမြောက်ကိုရီးယားနိုင်ငံကိုသူ့ရဲ့နျူကလ িয়ার လက်နက်နဲ့ပဲ့ထိန်တုံးကြီးစီစဉ်တွေဆွလွတ်လာအောင်နိုင်ငံတကာအသိုင်းအဝိုင်းကတပ်တမန်ရင်းနဲ့စီးပွားရေးဆိုင်ရာဖိအားပေးမှုတွေကိုတွန်းမြင့်ချမှတ်သွားရလိမ့်မယ်လို့အမေရိကန်ဒုသမ္မတမိုက်ပန်စ်ကဒီကနေ့ပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားကိုကင်တွယ်နိုင်မဲ့နီလန်ပေါင်းစုံစဉ်းစားထားပြီးဖြစ်တယ်လို့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းစီရည်မှန်းချက်ကိုအမေရိကန်ပြည်ထောင်စုကနောက်ဆုံးမှာမဟုတ်ဘူးလို့လည်းဂျပန်နိုင်ငံခီးစဉ်တွင်မှမစ္စတာပန်စ်ကပြောဆိုသွားပါတယ်ရှင်။ဗီဒီနိုင်ငံမှာတော့လာမယ့်နှစ်တွေအတွင်းတိုင်းပြည်အခြေအနေတည်တည်ငြိမ်ငြိမ်နဲ့ရေရေရာရှိဖို့ဆိုရင်တခုတည်းသောနီလန်ကရွေးကောက်ပွဲအစောတလင်ကျင်းပတာဖြစ်တယ်လို့ဆိုပြီးလာမယ့်ဇွန်လ10ရက်နေ့မှာရွေးကောက်ပွဲကိုအစောတလင်ကျင်းပဖို့ဝန်ကြီးချုပ်ထရီဆာမေကဒီကနေ့ပြောဆိုလိုက်ပါတယ်။ရွေးကောက်ပွဲစောပြီးတော့ကျင်းပခြင်းအဖြစ် EU ဥရောပသမဂ္ဂ EU ကနေဗီဒီနိုင်ငံခွဲထွက်မဲ့လုပ်ငန်းစဉ်တွေဆစ်ဆက်ညှိနှိုင်းရမှာပို့ပြီးတော့ခိုင်မာအားကောင်းလာဖို့ဝန်ကြီးမေကမျှော်လင့်နေတာပါရှင်။ပြည်ထောင်နိုင်ငံမှာဒီသမရရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းမဲ့လိုတော့တဲ့အချိန်အချက်ပြတ်တိုက်ခိုက်ဖို့ကြိုးစားတဲ့အစိုးရပြည်ထောင်အမျိုးသားအုပ်ကိုဒီကနေ့ဖမ်းဆီးလိုက်တဲ့အကြောင်းပြည်ထောင်ရက်တပ်ဖွဲ့ကပြောပါရယ်အဲ့ဒီလူတွေထံကနေတနက်တွင်နဲ့ဒီဘုံလုံးတဲ့ပစ္စည်းတချို့ကိုသိမ်းဆည်းရမိခဲ့တဲ့အကြောင်းပြည်ထောင်ပြည်ထောင်ရေးဝန်ကြီးမာတီးယပ်စ်ဖက်ကဒီကနေ့ဗရင်းစာရှင်းလင်းပွဲအတွင်းမှာပြောသွားပါရယ်ဒီလူတွေအနေနဲ့ဘယ်လိုနေရာတွေကိုပြစ်မှတ်ထားတယ်ဘာကြောင့်တိုက်ခိုက်ဖို့ကြံစီတယ်ဆိုတဲ့အသေးစိတ်ကိုတော့ပြည်ထောင်ရေးဝန်ကြီးကမပြောသွားပါဘူးရှင်2019ခုနှစ်မဟာတချာကာလအတွင်းဒီမြန်မာတနိုင်ငံလုံးမှာပြည်မှုပေါင်း1100ဖြစ်ခဲ့တာမှာတိတ်ဆုံးသူ180ကျော်ရှိပြီးတော့ဒဏ်ရာရသူပေါင်း1000ကျော်ရှိတယ်လို့ပြည်ကြားရေးဝန်ကြီးဌာနကဧပြီလ18ရက်နေ့နေ့စွဲနဲ့ထုတ်ပြန်ထားပါတယ်။ဒီအရေအတွက်ဟာဆိုရင်တော့ဒီ2016ခုနှစ်နဲ့နှိုင်းယှဉ်ရင်ပြည်မှုအရေအတွက်233ခုပိုများပြီးတိတ်ဆုံးသူအရေအတွက်ဟာလည်း73ခုပိုများပါတယ်။ရခိုင်တိုင်းမှာပြည်မှုအများဆုံးဖြစ်ခဲ့ပြီးတော့စကိုင်းနဲ့မန္တလေးကဒုတိယနဲ့တတိယနေရာလိုက်ပါတယ်။တိတ်ဆုံးသူအရေအတွက်မှာလည်းရခိုင်တိုင်းက44ခုနဲ့အများဆုံးဖြစ်ပါတယ်ရှင်
။တရင်ချင်းချက်ကိုမခင်ဖြူရဲကပြောပြပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကအမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီဂယ်လ်ဒူဘန်စကီဖြစ်ပါတယ်။ VOA American အသံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00ထိလိုင်းဒိုမီတာ24 kHz 7133ညလိုင်းဒိုမီတာ40 kHz 9330လိုင်းဒိုမီတာ48 kHz 6300ကလိုင်းဒိုမီတာ50 kHz 9999နဲ့လိုင်းလံမီတာ190 kHz 5905တို့ကနေဖမ်းယူနိုင်ပါတယ်။သတင်းရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျေးဇူးရှင်လမ်းပါတယ်ရှင်။
This program has come to you from the Voice of America, Washington.